Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်အောင်စု Washington DC မြို့တော် VOA American တန်ခါနေ2016ခုနှစ်ဩဂုတ်လ10ရက်တနင်္လာနေ့ညဘက် VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေတက်ရိုက်တန်လှန့်နေပါပြီကျွန်တော်အောင်မဒီညပိုင်းအစီအစဉ်လေးကိုအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးတော့မှာပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ပါကစ္စတန်နိုင်ငံမှာဒီကနေ့စောပိုင်းဘုံပေါက်ကွဲမှုကြောင့်ရှင်းနေအများစုပါဝင်အနည်းဆုံးလူ60ကျော်သေဆုံးပြီး160ကျော်ဒဏ်ရာရသွားပါတယ်။ဘရာဇီးလ်နိုင်ငံမှာကျင်းပနေတဲ့နွေရာသီအိုလံပစ်အားကစားပွဲမှာအမေရိကန်ပြည်ထောင်စုကရွှေတံဆိပ်3ခုပါဝင်စုစုပေါင်း22ခုရပြီးစုရရှိမှုအများဆုံးနဲ့ဦးဆောင်နေပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုမခင်ဖြူတွင်နဲ့တူကြီးညာပေးပါပါ
။ကောင်းပါပြီခင်ဗျာ။ဒီကနေ့တော်တာရှင်တွေအတွက်နောက်ဆုံးနားဆင်ရမယ့်ဒီသတင်းတွေထဲမှာတော့
ကျန်ဒီနယ်နဲ့ရှမ်းပြည်နယ်ပိုင်းဒေသတွေပြစ်ခတ်တက်မှုရဆဲရေးမျိုးသားကြံတဲ့တမျက်ရင်နဲ့ပြည်ရေးငင်းငင်းရေးတရားဥပဒေစိုးမိုးရေးနဲ့ပြည်ငင်းရေးကြံရေး20တရားခုပြင်လုံးကျင်းပရေး
နိုင်ငံတော်အတိုင်းအမြင်ပုံကုန်နဲ့ကာကွယ်ရေးဦးစီးချုပ်တို့ဘာရီဆွေးနွေးခဲ့လဲဆိုတာကိုသမရယုံဝန်ကြီးဌာနပြောခွင့်ရဦးစောထေပြောကြားသွားတာပါ။ဒါအပြင်ဒီကနေ့ဟာသမိုင်းဝင်ရှစ်လေးလုံးအရေးတော်ပုံ28နှစ်ပြည့်မြောက်ပြီဖြစ်တာကြောင့်မြန်မာနိုင်ငံတော်ဝန်နှစ်ပတ်လည်ခန်းနာရီကျင်းပတဲ့အကြောင်းကိုတင်ဆက်ပေးမှာပါ။တခါဝတ်သက်ရောဂါကြောင့်လူသေဆုံးမှုတွေရှိနေတာနောက်ဒီရေကြီးရေရှမ်းမှုအကြောင်းနဲ့ Rio Olympic ပွဲတော်ကအခြေအနေတွေကိုလည်းတင်ပြပေးသွားဖို့ရှိပါတယ်။ဒုတိယပိုင်း NY West Season မှာတော့အပတ်စဉ်တင်ဆက်ပေးနေကြစီးပွားရေးကဏ္ဍ Blogger တွေပြောသမျှနဲ့တက်တန်ရောင်သတင်းလောင်းအစီအစဉ်နဲ့သူယုံကြည်ရာတို့ကိုလည်းနားဆင်ရဖို့ရှိပါတယ်ခင်ဗျာ။အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မက်ခင်ဖြူထွေးတို့ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ပါကစ္စတန်နိုင်ငံနောက်တောင်ဘက်မှာရှိတဲ့ကွတာမြို့ရဲ့ဆေးရုံဝင်တွင်ပြင်းထန်တဲ့ဘုံတလုံးဒီကနေ့ပေါက်ကွဲခဲ့ရကရှင်းနေအများစုပါဝင်အနည်းဆုံးလူ60ကျော်သေဆုံးပြီး160ကျော်ဒဏ်ရာရတဲ့အကြောင်းမျက်မြင်တွေ့သူတွေနဲ့ရဲတပ်ဖွဲ့ကပြောပါရယ်ဒဏ်ရာရသူတွေက20ကျော်လောက်ဟာစိုးရိမ်ရတဲ့အခြေအနေမှာရှိနေတဲ့အတွက်သေဆုံးသူရေအတွက်ပိုများနိုင်တယ်လို့လည်းဆေးရုံတာဝန်ရှိသူတွေကပြောပါရယ်ဘယ်သူမှမသိတဲ့တနတ်သမားတွေရဲ့လက်ချက်နဲ့သေဆုံးသွားတဲ့ဒေသခံရှင်းနေများကောင်စီဥက္ကဋ္ဌအတွက်ဝန်ထမ်းချင်းထိမ့်မှတ်အခမ်းအနားနဲ့ကန့်ကွက်ဆန္ဒပြဖို့ဒါဇင်နဲ့ချီတဲ့ရှင်းနေတွေဆေးရုံဝင်နဲ့စုဝေးနေကြမှာပဲပေါက်ကွဲမှုဖြစ်ပေါ်ခဲ့တဲ့အကြောင်းပြည်내ဆွေးရပြောခွင့်ရသူအန်ဝါဦးဟက်ကာကာက VOA ကိုပြောပါတယ
် This morning unfortunately one of our very distinguished lawyer Bilal Anwar Qasi was
ဒီနေ့ဆောင်းမှာပဲထင်ရှားတဲ့ရှင်းနေတူဖြစ်သူဘလန်အန်ဝါကာစီကိုပြစ်မှတ်ထားလုံခြံခံခဲ့ရပါတယ်သူအလောင်းကိုဒေသခံရှင်းနေတိုင်ဝမ်ကလက်ခံရယူခဲ့တဲ့အချိန်မှာပဲပေါက်ကွဲမှုကြီးတစ်ခုဖြစ်ခဲ့တာကြောင့်အများအပြားထိခိုက်ဒေဆုံးတဲ့အကြောင်းပြည်내ဆွေးနွေးပြောခွင့်ရသူကပြောဆိုသွားတာပါတကယ်တည်ဆုံးသူတွေထဲမှာတော့ရှင်းနေတွေရဲ့ဆန္ဒပြပွဲတွေကိုသတင်းယူဖို့ရောက်လာတဲ့သတင်းတောက်တွေကင်မရာသမားတွေလည်းပါဝင်ပါတယ်ပြည်내ဆွေးနွေးတာဝန်ရှိသူတွေနဲ့ကွတာမြို့ကဘုံရှင်လင်းအဖွဲ့ကတော့အထူးကံဘုံခွဲတက်ခတ်မှုဖြစ်အတည်ပြုပြောဆိုခဲ့ကြသလိုအခင်းဖြစ်ရာနေရာမှာဘုံခွဲတက်ခတ်သူရဲ့ခေါင်းနဲ့ခြေထောက်တွေကိုတွေ့ရတယ်လို့လည်းပြောပါတယ်ပါကစ္စတန်တာလီဘန်အစိုးရအဖွဲ့တစ်ခုဖြစ်တဲ့ဂျမာအူလာအာဟာရကတော့တက်ခတ်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာခဲ့ပြီးနောက်ထပ်တက်ခတ်မှုတွေလုပ်မယ်လို့လည်းချင်းချောက်ထားခဲ့ပေမဲ့ဒီကြေညာချက်ကိုတိကျအတည်ပြုလို့တော့မရပါဘူးဒီဖွဲ့ကတော့အမေရိကန်ပြည်ထောင်စုကနိုင်ငံတကာအကြမ်းဖက်အဖွဲ့အစည်းတစ်ခုဖြစ်ပြီးခဲ့တဲ့သတင်းပတ်ထက်မှာပဲကြေညာထားပါတယ
်အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာအမေရိကန်နဲ့ဩစတြေးလျနိုင်ငံသားတွေလို့ယူဆတဲ့နိုင်ငံသား၂ယောက်ကိုဘယ်သူဘယ်ဝါမသိရတဲ့လက်နက်ကန်တွေကပြန်ပြီးဆွဲသွားပါတယ်။ပြန်ပြီးဆွဲခံရသူနှစ်ဦးကအာဖဂန်နစ္စတန်ကအမေရိကန်တပ်သူမှအလုပ်လုပ်နေကြတဲ့ဝန်ထမ်းတွေလို့ယူဆရတာပါနိုင်ငံတော်လုံခြုံရေးတပ်ဖွဲ့ယူနီဖောင်းဝတ်ထားပြီးရုပ်ဖြတ်ထားတဲ့လက်နက်ကိုင်နှစ်ဦးကဒီနိုင်ငံသားသားနှစ်ဦးကိုတနင်္လာနေ့ညတုန်းကပြန်ပေးဆွဲသွားတဲ့အကြောင်းအမည်မဖော်လိုတဲ့ဒေသဆိုင်ရာရဲဝန်နဲ့တယောက်က VOA Afghan ဌာနကိုပြောပါရယ်အမေရိကန်နိုင်ငံသားရဲ့ဌာနကတော့ကပူးမြို့မှာဒီအမေရိကန်နိုင်ငံသားတဦးပြန်ပေးဆွဲခံရတယ်ဆိုတာသူတို့သိရှိထားတဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောပေမဲ့အသေးစိတ်ကတော့ဖော်ပြမထားပါဘူးဩစတြေးလျအစိုးရကလည်းဒီသူ့နိုင်ငံသားတဦးပြန်ပေးဆွဲခံရတဲ့အကြောင်းကိုအတည်ပြုပါရယ်လောလောဆယ်ကပူးရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေပြီးတော့ပြန်ပြီးဆွဲခံရသူတွေကိုပြန်လည်ရှာဖွေကယ်ဆယ်နိုင်မှုကြိုးစားနေပါတယ်ရှင်
။စီးရဲနိုင်ငံမြောက်ပိုင်းကအလက်ပုံမြို့မှာသတင်းပတ်နဲ့ချီပီအစိုးရတပ်တွေကဝိုင်းရံပိတ်ဆို့ထားတာတွေကိုချိုးဖောက်နိုင်ပြီလို့တပုံတွေကပြောဆိုနေကြတယ်ရမမှန်ဘူးလို့စစ်တပ်ကငြင်းဆန်လိုက်တယ်လို့မြို့ရဲ့အနောက်တောင်ပိုင်းမှာမဆိုးတော့တာလမ်းပွင့်သွားတာလို့ပြောပါတယ်။ဒါပေမဲ့လည်းစီးရဲဆွေးနဲ့ရုရှားတို့ရဲ့လွန်ခဲ့တဲ့24နှစ်အတွင်းလေကြောင်းကနေအပြင်းထန်ထိုးစစ်ဆင်နေတဲ့လူရဲတွေကဘုံနေအသာစီးရနေရကိုတံပြန်နိုင်မှုကြိုးစားနေပုံရပါတယ်။အလပုံမျိုးကဝန်ရံပိတ်ဆို့မှုတွေကိုအတိုက်ခံတဲ့ဘုံတက်တွေချိုးဖောက်နိုင်တယ်ဆိုရင်တော့စစ်တပ်နဲ့စီးရီးယားကစစ်သွေးကြွအစွန်းအောက်တွေပေါ်ပြစ်မှတ်ထားတိုက်ခိုက်ဖို့အမေရိကန်နဲ့ရုရှားအစစ်မြင့်ကူစရီရဲ့ဆွေးနွေးပွဲတွေကိုရဲခတ်မှုလည်းရှိလာနိုင်ပါတယ်။ တိုက်ခိုက်သဘုံတွေရဲ့ထိုးစစ်ကိုတော့ပြီးခဲ့တဲ့လကမှာအခါရအဖွဲ့နဲ့လမ်းခွဲကြောင်းကြီးညာထားတဲ့ဂျေဟဝါရီပြည်သူ့စစ်အဖွဲ့ဂျပားအန်နူစရာကဥဆောင်ခဲ့တာပါအလပိုမျိုးထိုးစစ်ကိုတော့ဂျေဟဝါရီတွေသဘောထားပြင်းထန်သူအစ္စလမ်ဝါရီအုပ်စုတွေကအလဲအလဲသဘောထားရှိတဲ့လူတွေအနောက်နိုင်ငံတွေကကျောင်းနောက်ခံပေးထားတဲ့လွတ်လပ်တဲ့စီးရွက်တက်မလို့ကအဖွဲ့အစည်းနဲ့အတူတွဲပြီးဆင်နွှဲခဲ့တာဖြစ်ပါတယ်။တရင်တစ်ပတ်ကြာစစ်စင်ရေးကတော့ပထမဆုံးအချိန်ဖြစ်သဘောအုပ်စု22ခုပါဝင်ခဲ့တာပါ။အစိုးရတပ်တွေရဲ့ပိတ်ဆို့မှုကိုသဘုံတွေကချိုးဖောက်နိုင်အောင်ပြောဆိုခဲ့တာလို့အစိုးရပဲစာနာသတင်းဌာနကတင်လန့်လာနေမှာပဲခြေပါခဲ့တာပါမြို့နောက်တောင်ဘက်ကစစ်တင်နန်းချောင်းတွေကိုသဘောအုပ်စုငယ်တချို့စိတ်ဝင်ထိုးဖောက်နိုင်ခဲ့တာဖြစ်တယ်ဆိုပြီးသတင်းကဖော်ပြခဲ့ပါတယ်
တူရကီနိုင်ငံမှာပြီးခဲ့တဲ့လကမအောင်မမြင်ဖြစ်ခဲ့တဲ့ဆီယာနာသိမ်းမှုအပြီးတမရရီဂျက်တေးအာဒိုဝန်ကို၆ခန်းချောင်းပြသတဲ့အနေနဲ့တနင်္ဂနွေနေ့တုန်းကအစ္စတန်ဘူမြို့ကလမ်းမတွေပေါ်မှာတန်းတဲ့ကြီးတဲ့တူရကီနိုင်ငံသားတွေစုဝေးဆန္ဒပြကြပါတယ်ပြီးခဲ့တဲ့ဆီယာနာသိမ်းကြိုးပမ်းမှုအထွေမှာတော့လူပေါင်း290ကျော်သေဆုံးခဲ့ရတာပါအခုစုဝေးပွဲကိုဘာသာရေးကောင်းဆောင်တွေနဲ့အတိုက်ခံအင်အားစုတွေကလည်းပူးပေါင်းပါဝင်ကြပါတယ်အနာသိမ်းမှုမအောင်မမြင်ဖြစ်ခဲ့ခြင်းကဆလို့ပြည်ပရောက်မွတ်စလင်ဘာသာရေးဆရာဖာဒူလာဂူလန်ထောက်ခံသူတွေကိုအစိုးရကအဓိကထားနှိမ်နင်းနေတာမှာစစ်ဘက်ဆိုင်ရာအရာရှိတွေအပါအဝင်အစိုးရဌာနတွေမှာတာဝန်ထမ်းဆောင်နေကြတဲ့သူထောက်တဲ့အခြေကိုအလုတ်ကယာယီရက်ဆိုင်တာဖမ်းဆီးထိန်းသိမ်းတာနဲ့စုံစမ်းစစ်ဆေးတာတွေလုပ်ခဲ့ပါတယ်။မစ္စတာဂူလန်ကိုအမေရိကန်ပြည်ထောင်စုကနေတူရကီကိုလွှဲပြောင်းပေးဖို့အမေရိကန်ပြည်ထောင်စုမှလည်းတောင်းဆိုဆန္ဒပြတာတွေဖြစ်ခဲ့ပါတယ်။1990ပြည့်လွန်နှစ်တွေကတည်းကအမေရိကန်ပြည်ထောင်စုပန်ဆယ်ဗေးနီးယားပြည်နယ်မှာနေထိုင်နေတဲ့မစ္စတာဂူလန်ကတော့တူရကီအာဏာသိမ်းကြိုးပမ်းမှုကိုရှုံချထားတယ်လို့တီဖီအက်မှာသူပါဝင်ပတ်သက်ခြင်းမရှိတဲ့အကြောင်းလည်းညင်းဆန်းထားပါတယ်။ဒါပေမဲ့တူရကီအစိုးရကတော့ဇူလိုင်လ15ရက်နေ့ကဖြစ်ခဲ့တဲ့တူရကီအာဏာသိမ်းမှုကြိုးပမ်းမှုမှာမစ္စတာဂူလန်ကနောက်ွယ်ကနေအဓိကကြိုးကိုက်စစ်ဆင်ခဲ့တာလို့ဆွဆွဲထားတာပါရှင
်။View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့ဒီနေ့လာနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါဗျာအမေရိကန်သမ္မတလောင်းနှုတ်ရဲ့ဒီသတင်းပတ်တဲ့မီရှိဂန်ပြည်နယ်စီးရွေးခီးစဉ်တွင်သမ္မတဖြစ်တာဝန်ယူရတဲ့အခါလှုပ်ဆောင်မှုရည်မှန်းထားတဲ့စီးပွားရေးမူဝါဒတွေနဲ့ပတ်သက်လို့အဓိကပြောဆိုကြလိမ့်မယ်လို့မျှော်လင့်ရပါတယ်အမေရိကန်ရဲ့ကားလုပ်ငန်းတွေအဓိကရုံးဆက်ရာဒီထရိုက်မြို့မှာ Republican Party သမ္မတလောင်းဒေါ်နယ်ထရမ့်ဒီနေ့လာနေ့မင်ကွန်းပြောကြားမှာဖြစ်ပြီး Democratic Party သမ္မတလောင်း Hillary Clinton ကတော့တောက်ချန်နေမှာစီးရွေးဆင်မှာဖြစ်ပါတယ်အလုတ်ကိုင်းခွင်လန်းတွေဖန်တီးပေးမဲ့သမ္မတလောင်းအဖြစ်ပြောဆိုထားတဲ့ထရမ့်ကတော့စီးပွားရေးနဲ့ကုန်ထုတ်လုပ်ငန်းကြီးတွေမှာခွန်ထုတ်တွေရှာချရေးတရုတ်နဲ့မက္ကဆီကိုတို့လိုနိုင်ငံတွေအတွက်အသာစီးရနေတဲ့ကုန်သွယ်ရေးသဘောတူညီချက်တွေကိုပြန်လည်ညှိနှိုင်းမဲ့ကိစ္စတွေကိုပြောဆိုလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။ပြန်ပြဒီမိုကရက်တစ်ပါတီသမ္မတလောင်းကလင်တန်ကတော့လန်ဒန်တွေလေဆိပ်တွေပြုပြင်တည်ဆောက်တာတွေလိုရုံရုံနေတဲ့အခြေခံအဆောက်အအုံတွေကိုပြန်လည်တည်ဆောက်ရေးဦးစားပေးပြီးဒုတိယကမ္ဘာစစ်နောက်ပိုင်းအလုတ်ကန်ခွင်လန်းအများဆုံးဖြစ်အောင်ဖန်တီးမယ်လို့ပြောဆိုထားတာပါ။ယူအန်နိုင်ငံမှာကြာဆုံးသွားခဲ့တဲ့အမေရိကန်မွတ်စလင်စစ်တီတူရဲ့မိသားစုနဲ့အခြေတင်ဖြစ်ခဲ့တဲ့အပေါ်ပြီးခဲ့တဲ့သတင်းပတ်ထဲအကြီးအကျယ်ဝေဖန်ခံခဲ့ရတဲ့ထရမ့်မှာလူလူသဘောထားစစ်တမ်းတွေမှာကလင်တန်ထက်ထောက်ခံမှုတွေလည်းမကြာခင်ရက်တွေအတွင်းမှာပဲကြာဆင်းသွားခဲ့တာဖြစ်ပါတယ်
။ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့မှာကျင်းပနေတဲ့အိုလံပစ်အားကစားပြိုင်ပွဲဒီကနေ့တင်းလာလီအထိပြိုင်ပွဲတွေမှာတော့အမေရိကန်ပြည်ထောင်စုကရွှေတစိမ့်3ခု၊ငွေတစိမ့်5ခု၊ကြေးတစိမ့်4ခုနဲ့စုတစိမ့်အများဆုံးရထားပြီးတော့ထိတ်ဆုံးကဦးဆောင်နေပါတယ်။အဲ့နောက်တရုတ်ကရွှေ3၊ငွေ1၊ကြေး3နဲ့စုတစိမ့်ဒုတိယအများဆုံးရနေပြီးတော့ဩစတြေးလျနိုင်ငံကတော့ရွှေ3၊ကြေး3နဲ့တတိယအများဆုံးနေရာမှာရှိပါတယ်။ဒီကနေ့ပြိုင်ပွဲတွေထဲမှာတော့ဂျွန်ဘာ၊ရေကူး၊ဓာတ်ခုတ်၊အမျိုးသမီးရက်ဘီဘောလုံးနောက်ဂျူရိုလေလော်ရွက်တိုက်ဗောလီဘောစတဲ့အားကစားပြိုင်ပွဲတွေအများပြားပါဝင်ပြီးတော့အိုလံပစ်ပွဲတော်မှာပထမဆုံးအချိန်ဝင်ရောက်ရှင်ပြိုင်သူတွေပွဲဥထွက်ကစားနေကြတာပါဒီအိုလံပစ်ပွဲတော်မှာပထမဆုံးခေါင်းမိချုပ်ပြီးတော့ဝင်ပြိုင်တဲ့မွတ်စလင်အိုလံပစ်အားကစားမယ်အဗ်ဒီဟတ်မိုဟာမက်ကတော့ဒီကနေ့ဓာတ်ခုတ်ပြိုင်ပွဲဝင်ပါတယ်အမေရိကန်ပြည်ထောင်စုနယူးဂျာစီပြည်နယ်ကလူမဲမွတ်စလင်အတိုင်းဝိုင်းမှာကြီးပြင်းလာခဲ့တဲ့အသက်28နှစ်အရွယ်အက်တီဟတ်မိုဟာမက်ကသူဒီအားကစားကိုချစ်မြတ်နိုးပေမဲ့လို့အခုလိုမျိုးနေရာတစ်ခုကိုရောက်ဖို့တော့ခြေပြန်များစွာကြိုးစားခဲ့ရတာလို့ပြောသွားပါတယ်။အမျိုးသမီးရက်ဘီဘောလုံးပြိုင်ပွဲမှာတော့အကောင်းဆုံး၄သင်းရှင်ပြန်ကြဖို့ရှိတာမှာကနေဒါ၊ဗြိတိန်၊ဩစတြေးလျနဲ့နယူးဇီလန်နိုင်ငံအသင်းတွေကစားကြမှာပါရှင်။
ဒ ထိုင်းနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေစိုးအတွက်လူမှုဆန္ဒခံယူပွဲတနင်္လာနေ့ကကျင်းပရမှာကနအူးရလက်တွေအရမဲဆန္ဒရှင်တွေရဲ့62ရာခိုင်နှုန်းကထောက်ခံကြောင်းတွေ့ရပါတယ်စစ်တပ်ကတော့အခြေခံဥပဒေအားရွေးကောက်ပွဲတည်တည်ကျင်းပနိုင်မှုလမ်းဖွင့်ပေးမှာဖြစ်တဲ့အကြောင်းပြောဆိုနေပေမဲ့ဝေဖန်သူတွေကတော့အနာဂတ်အစိုးရထဲမှာစစ်တပ်ကဆက်လက်လွှမ်းမိုးနိုင်အောင်အတည်ပြုရရောက်လိမ့်မယ်လို့တတိပင်းနေကြတာပါလူမှုဆန္ဒခံယူပွဲမှာတော့မဲဆန္ဒရှင်တွေကမဲဆန္ဒရှင်တွေကိုမေးခွန်းတစ်ခုမေးထားပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းကိုလက်ခံမခံဆိုတဲ့မေးခွန်းနဲ့ကိုယ်စားလှယ်900ရှိတဲ့အောက်လွှတ်တော်နဲ့အတူစစ်တပ်ကခန့်အပ်မဲ့သူတွေပါဝင်မဲ့ကိုယ်စားလှယ်250ပါဝင်တဲ့အထက်လွှတ်တော်ကဝန်ကြီးချုပ်အစ်တူကိုရွေးချယ်ခန့်အပ်မဲ့အစီအစဉ်ကိုလက်ခံမခံဆိုတာကိုမဲဆန္ဒရှင်တွေသဘောထားပြကြရတာပါ။ဝေဖန်သူတွေကတော့ဝန်ကြီးချုပ်အစ်တူကိုလွှတ်တော်နှစ်ရပ်ပေါင်းရွေးချယ်မဲ့အစီအစဉ်ဟာအနာဂတ်မှာရွေးကောက်ခံမဟုတ်တဲ့သူကိုနိုင်ငံကောင်းဆောင်ဖြစ်တင်မြောက်နိုင်အောင်လမ်းဖွင့်ပေးရရောက်လိမ့်မယ်လို့တတိပင်းနေကြပါတယ်။လူမှုဆန္ဒခံယူပွဲတွေမတိုင်ခင်မှာပဲအစိုးရကတော့ဝေဖန်ပြောဆိုမှုတွေကိုတင်းတင်းကြပ်ကြပ်ထိ ंछ ုပ်ထားခဲ့ပြီးဒဏ်ငွေနဲ့ထောင်ဒဏ်10နှစ်အထိအပြစ်ပေးနိုင်တဲ့ဥပဒေတွေနဲ့အတူဒါဇင်နဲ့ချီရဲ့ចောင်းသားတွေတက်ချွာလှူရှားသူတွေကိုလည်းဖမ်းဆီးခဲ့ပါတယ်
။ဂျပန်အေဂရစ်အကီဟီတိုကသူဟာအသက်သိကြီးလာနေပြီးသူ့ရဲ့တာဝန်တွေကိုဆက်လက်ထမ်းဆောင်ဖို့အားရမရှိတော့ဘူးလို့ဒီနေ့ရုပ်မြင်သံကြားကနေတစ်ဆင့်နိုင်ငံတော်ကိုကြုံနောက်ကြုံခဲ့မိန့်ခွန်းပြောသွားပါတယ်။လွန်ခဲ့တဲ့နှစ်တွေတုန်းကခွဲစိတ်ကုသမှုနှစ်ကြိမ်ခံယူခဲ့ရပြီးအသက်အရွယ်ကြီးရင်လာတဲ့အပေါ်မှာကျန်းမာရေးယိုယွင်းလာတာကိုစတင်ခံစားလာရတဲ့အကြောင်းဒီလိုတွေ့ကြုံခံစားရတာကြောင့်လည်းသူ့အနေနဲ့အရင်ကထမ်းဆောင်ခဲ့တဲ့တာဝန်တွေအပြည့်အဝထမ်းဆောင်နိုင်မှုခက်ခဲလာချိန်မှာတိုင်းပြည်အတွက်ပြည်သူတွေအတွက်ဘယ်လိုရှေ့ဆက်တာဝန်ထမ်းဆောင်မလဲဆိုတာတွေးလာမိစေတယ်လို့ဂျပန်ဧကရာဇ်မင်းကပြောသွားပါတယ်။အသက်82နှစ်ရှိပြီဖြစ်တဲ့ဂျပန်ဧကရာဇ်ဟာပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းနှလုံးခွဲစိတ်ကုသမှုခံယူခဲ့ရတယ်လို့လေပြုံရောင်ယောဂနဲ့စိတ်ကြိတ်ကစားယောဂတွေကိုလည်းခံစားခဲ့ရတာပါရှင်။
Direct from Washington, the voice of America, VOA.
နောက်ဆုံးရရှိထားတဲ့သတင်းတွေကိုကွန်လင်ဦးနဲ့မက်ခင်ပြူထွေးတို့ကတင်ပြပေးခဲ့တာပါခင်ဗျာ။အခုချိန်ကစပြီးတော့နောက်ဆုံးရဒီသတင်းဆောင်မတွေကိုတင်ဆက်ပေးသွားမှာပါ။အခုအရင်ဆုံးတော့နေပြည်တော်ကဆွေးနွေးပွဲအကြောင်းပြပြပြပြရမယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစစ်ကြီးနဲ့တမန်တော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့ဟာတိုင်းရင်းသားဒေသတွေမှာတိုက်ခိုက်မှုရစဲရေးအပါအဝင်ညီငယ်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ဒီကနေ့တွေ့ဆုံဆွေးနွေးပါတယ်အပြစ်ကရစဲထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောအပြစ်မရရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေပါအားလုံးပါဝင်နိုင်ဖို့မျှော်လင့်ထားတဲ့27ရာစုပြည်လုံးညီလာခံကျင်းပနိုင်ရေးဆောင်ရွက်နေချိန်မှာအခုလိုအရေးပါတဲ့ပုဂ္ဂိုလ်နှစ်ဦးတွေ့ဆုံဆွေးနွေးမှုထွက်ပေါ်လာတာပါနှစ်ဦးနှစ်ဖက်ဘယ်လိုကိစ္စရပ်တွေဆွေးနွေးခဲ့ကြသလဲဆိုတာကိုတော့တမရယုံဝန်ကြီးဌာနပြောခွင့်ရဦးစော်ထေးကိုမတ်တင်ကြီးထက်ကဆက်တင်မိမျက်နာမှာသူကအခုလိုဆက်ပြောပါတယ်
။ကင်မရာကောင်ကျုပ်နဲ့နိုင်ငံတော်ဤတိုင်းမှာပို့ကိုတွေ့တဲ့အခါမှာအဓိကအားဖြင့်ကျွန်တော်တို့အချက်၄ချက်ပေါ့နော်။အချက်၄ချက်ဆိုတာကိစ္စရ၄ချက်ပေါ့။အဲ့ဒါဆွေးနွေးတယ်။နံပါတ်၁ကကျွန်တော်တို့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ပိုင်းဒေသတွေပြစ်ခတ်တိုက်ခိုက်မှုရစဲရေး။နံပါတ်၂ကတော့အမျိုးသားပြန်တဲ့ပြည်မြေရေးနဲ့ပြည်လင်းငင်းငင်းရေး။နံပါတ်၃ကတော့ကျွန်တော်တို့တရားဥပဒေစိုးမိုးရေးနဲ့ပြည်ငင်းရေးကြံရေးနောက်နံပါတ်၄ကတော့ပြည်တော်သူညီညာရေးညီလာခံ27ရာစုပြည်လုံးကျင်းပရေးဒီကိစ္စကြီးဆွေးနွေးတာဖြစ်ပါတယ
်ဆွေးနွေးပွဲရလတ်အနေနဲ့ရောကောင်းပါလားဆရာ
ဟိုတက်ဆွေးနွေးတာကတော့ဟို2နာရီကနေပြီးတော့4နာရီခွဲဆိုစုစုပေါင်း2နာရီခွဲလောက်ကြာပါတယ်2နာရီခွဲလောက်ကြာတော့အသေးစိတ်ပေါ့နော်အသေးစိတ်ကိုဆွေးနွေးကြတယ်ဆွေးနွေးတဲ့အနေထားတော့ဟိုနှုတ်နှစ်ဖက်ပူးပေါင်းဆောင်တဲ့အားမှာတော်တော်လေးကိုအာရတီနေပေါ်ရအနေထားလို့ကျူဆလို့ရပါဟုတ
်ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုတဲ့အပေါ်မှာတမရော့ဘက်ကဘလို့များတုံ့ပြန်ပါလဲဆရာ
ဒီတည်းကတော့ကျွန်တော်တို့ကထုတ်လုံးလုံးပြောလို့မရဘူးနော်ဒီဟာပဲ generally ပဲကျွန်တော်တို့ကကောင်း issue တိုက်တယ်ဒီကျွန်တော်တို့ကပြောလို့ရတယ်ဂျန်နာကတော့လုံးလုံးပြောလို့မရတော့ဂျန်နဲ့ဟာတော့ကျွန်တော်တို့ဒီငင်းငိုင်းလုံငန်းစဉ်တစ်ခုလုံးနဲ့ဆက်ဆက်ပြီးတော့လုပ်နေတာဖြစ်တာပေါ့ဟုတ
်ဒီကနေ့တင်းလာနေဟာဒီမြန်မာတနိုင်ငံလုံးလူလူအောင်ကြွဆန္ဒပြတောင်းဆိုမှုကြီးပေါ်ပေါက်ခဲ့တဲ့တမိုင်းဝင်ရှီလေးလုံးအရေးတော်ပုံ28နှစ်ပြည့်နေ့ဖြစ်တာကြောင့်ဒီရှီလေးလုံးခန္ဓာကျင်းပတဲ့အကြောင်းတွေကိုဆက်တင်ပြပေးပါမယ်။အောက်လရှိရနေကိုမြန်မာနိုင်ငံဒီမိုကရေစီနေ့ဖြစ်သတ်မှတ်ပေးဖို့ရှီလေးလုံးဒီမိုကရေစီအရေးတော်ပုံလှူရှားသူတွေကတညီတညွတ်တဲ့တောင်းဆိုလိုက်ပါရယ်။ NLD အယက်သားအစိုးရတဲ့လက်ထက်မှာရှီလေးလုံးဒီမိုကရေစီအရေးတော်ပုံကြီးဖြစ်ပေါ်ခဲ့တဲ့28နှစ်ပြည့်အခမ်းအနားကိုဒီကနေ့ရန်ကုန်မြို့အပါဝင်နိုင်ငံတဝမ်းမှာပထမဆုံးအကြိမ်ကျင်းပခဲ့တာပါ။ဒီသတင်းပြည်စုံကိုတော့ VOA သတင်းတောက်မိခကပေးပို့ထားပါရယ်ခင်ဗျာ။
ဒီကနေ့မှာတော့ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံကြီးဖြစ်ပေါ်ခဲ့တဲ့28နှစ်ပြည့်အခမ်းအနားကိုရန်ကုန်မြို့ပါဝင်နိုင်ငံဝမ်းမှာကျင်းပခဲ့ကြပါတယ်။ရန်ကုန်မြို့တင်ငန်းကျွန်းမြို့နယ်ကြက်ကဆန်ဓမ္မပီယာသာသနာရိပ်သာမှာကျင်းပပြုလုပ်ခဲ့တဲ့ရှစ်လေးလုံးအခမ်းအနားမှာရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံလှုပ်ရှားသူတွေကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာ1988ခုနှစ်ဩဂုတ်လ10ရက်နေ့ကဒ တပါတီအာဏာရှင်စနစ်ပြုတ်ကြဖို့ဒီမိုကရေစီနဲ့လူ့အခွင့်အရေးတွေရရှိဖို့အတွက်လူဒန်းစားအလွှာအသီးသီးကငြိမ်းချမ်းစွာတောင်းဆိုဆန္ဒပြခဲ့ကြတဲ့နှစ်ပတ်လည်နေ့လည်းဖြစ်ပါတယ်။အဲ့ဒီအချိန်အာဏာသိမ်းခဲ့တဲ့စစ်တပ်ကဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွင်းခဲ့တာကြောင့်အပြစ်မဲ့ပြည်သူတွေထောင်ထဲချပြီးအသက်ဆုံးရှုံးခဲ့ရပါတယ်။ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံနဲ့ပတ်သက်ပြီး88ကျောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကတော့88ကာလမှာခက်ခဲတဲ့လမ်းတွေကိုဖျက်ဆီးပြီးနေရာဒေသအမျိုးမျိုးမှာကိုယ်စီတာဝန်တွေထမ်းဆောင်ခဲ့ကြကြောင်းဒီသမိုင်းတွေကိုမပြောက်ပြက်အောင်တိထက်ပူပြီးအလေးထားပြီးအမှတ်တရအနေနဲ့ဖော်ဆောင်ပေးဖို့လိုအပ်နေသေးတယ်လို့ပြောဆိုလိုက်ပါတယ်။ဒီပြင်88ခုနှစ်တုန်းကပြည်ပကိုအကြောင်းမျိုးမျိုးကြောင့်ထွက်ခွာသွားရတဲ့သူတွေမှာအခုချိန်ပြန်လည်ပြည်တော်ဝင်ကျင်နေတာကြောင့်အစိုးရအနေနဲ့ဒါကိုကူညီပေးဖို့လည်းတိုက်တွန်းလိုက်ပါတယ်။88ခုနှစ်မှာနိုင်ငံရေးလှုပ်ရှားမှုတွေနဲ့အစပြုရှင်သန်လာခဲ့တဲ့88မျိုးဆက်တွေအနေနဲ့လက်ရှိနိုင်ငံတော်အစိုးရဖော်ဆောင်နေတဲ့ငြိမ်းချမ်းရေးတည်ဆောက်မှုလုပ်ငန်းစဉ်တွေနဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်လာဖို့လှုပ်ဆောင်မှုတွေမှာပူးပေါင်းလှုပ်ဆောင်သွားမယ်လို့88ကျောင်းသားကောင်းဆောင်ကိုမြအေးကပြောဆိုလိုက်ပါတယ်။88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင်လင်းလူအဖွဲ့အစည်းရဲ့နိုင်ငံရေးရည်တည်မှုနဲ့ပတ်သက်ပြီးသူကခုလိုပြောလိုက်ပါသေးတယ်
။88မျိုးဆက်ဆိုတာကျယ်ဝကြီးသွားတယ်။ဘာလို့ဥပမာအပြင်လူမောင်သက်ပါတီကလည်း88မျိုးဆက်ပဲ။88ငြိမ်းဝင်ဆိုတော့ကောက်ကွက်ကလေးပဲ။အဲ့တော့ငြိမ်းပွင့်အနေနဲ့ကျွန်တော်ပြောရမယ်ဆိုငြိမ်းဝင်ထဲမှာဒီပြင်လေနိုင်ငံရေးပါတီလိုင်းကိုသွားချင်တဲ့လူတွေရှိတယ်။နော် ACC ဩဇာပဲတူထောင်မယ်ဆိုရဟာရှိအဲ့တော့ကျွန်တော်ထင်ပါတယ်တိတ်မကြခင်ကာလမှာတော့မြန်မာပြည်ဒီမိုကရက်တစ်အပြောင်းလဲဟာတော်တက်မှန်ကန်နေရဆိုရင်တော့အခြေသက်ချစ်တဲ့ဘယ်လိုပဲဖြစ်ပြန့်ပိုးအောင်မယ်အဲ့ဒါမျိုးဆက်တစ်ခုလို့ပြောတာစောင်းမှုစောင်းတိမ်းစောင်းမှုတွေဖြစ်လာခဲ့မယ်လွဲလာခဲ့မယ်ဆိုလို့ရှိရင်တော့ကျွန်တော်သိတယ်88မျိုးဆက်ဒီတိုင်းထိုင်နေမှာပေါ့အဲ့တော့အဲ့ဒီအချိန်ကျရင်နိုင်ငံရေးပါတီတည်းလည်းဖြစ်သွားနိုင်တယ်လို့နိုင်ငံရေး policy ကိုချမှတ်တဲ့အဆင့်ကိုလည်းတက်လန်းသွားဖို့ရှိပါလိမ့်မယ်တိမ်းစောင်းမှုမရှိရင်တော့နည်းနည်းလေးနောက်ကျတယ်ဘာနိုင်ငံရေးမှာအချိန်နဲ့အချိန်ကနဲ့တိုင်ပင်ရွေးချယ်တာကိုလို့ပါတယ
်။88ကျောင်းသားကောင်းဆောင်တအုပ်ဖြစ်တဲ့ကိုသက်ထွန်းကတော့မြမနိုင်ငံရေးလှုပ်ရှားမှုမှာအားလုံးဆက်လက်ပါဝင်ဖို့လိုအပ်နေကြောင်းရေဘော်စီနိုင်ငံရေးလှုပ်ဆောင်ကတက်မတော်ဆိုတဲ့လူဒန်းစားတရက်88ကျောင်းသားဆိုတဲ့လူဒန်းစားတရက်နိုင်ငံရေးအကျဉ်းသားလူဒန်းစားတရက်စသဖြင့်ပေါ်ထွက်လာပြီးခွဲခြားမနေကြဖို့တိုက်တွန်းခဲ့ပါတယ်။လက်ရှိနိုင်ငံရေးသမားတွေ88ကျောင်းသားကောင်းဆောင်တွေအနေနဲ့ပြည်သူတွေနဲ့တသားတည်းရှိဖို့တိုက်တွန်းခဲ့ပြီးဝေးကွာလာမှုတွေရှိနေတဲ့အပေါ်ဝေဖန်ထောက်ပြသွားခဲ့ပါတယ်။အဲ့
တော့တကယ်တမ်းတော့တိုင်းပြည်ကိုကောင်းစေခြင်းနဲ့ထူထောင်စေခြင်းနဲ့ဆိုရင်အခုလိုဘေးဘန်းနေပြီးတော့ပတ်ပြောနေမယ့်အစားနော်တကယ်ထူထောင်နိုင်တဲ့အဆင့်မျိုးရောက်အောင်လုပ်ရလိမ့်မယ်။လွယ်လွယ်ပြောရင်နိုင်ငံရေးကိုကြောက်လို့မရဘူး။ဒီလိုမျိုးစိတ်တွေကြားထဲမှာကပုဂ္ဂိုလ်ကြီးတွေလည်းပါမယ်ပို့တော့ကဖွဲ့စည်းကြီးတွေလည်းပါမယ်အဲ့လိုသဘောတရားအမျိုးမျိုးနဲ့မကြည်လည်တာတွေအပြင်အခုဆက်ပြီးဖြတ်သန်းလာတဲ့ခေတ်ကာလမှာမကြည်လည်မှုတွေဒီလိုမကြည်လည်မှုတွေကိုလည်းသူတို့ကြိတ်ဖြေရလိမ့်မယ်အဲ့ဒါတွေကိုမဖြေနိုင်ဘူးဆိုလို့ရှိရင်လည်းစုစည်းစည်းမဖြစ်နိုင်ဘူးခင်ဗျာရှင်းရှင်းမျိုးဆက်ဆိုတဲ့ဥစ္စာမှာတူးချင်းတယောက်ချင်းကောင်းယူနိုင်မရဘူးဒါမျိုးဆက်တစ်ခုလုံးရဲ့တာဝန်ဖြစ်တယ်လို့မျိုးဆက်တစ်ခုလုံးကတာဝန်ချေဖို့လိုတယ်တိုင်းပြည်ကိုကဲခြင်းနဲ့ဆိုရင်နိုင်ငံရေးကိုပြပြတသားလှုပ်တင်နေလို့ပဲပြောရလိမ့်မယ်
ဒီကနေ့28နှစ်မြောက်ရှစ်လေးလုံးဒီမိုကရေစီအရေးတော်ဝန်ကျင်းပတာမှာပြီးခဲ့တဲ့ရှစ်လေးလုံးကိုရတုကဆုံးဖြတ်ထားတဲ့ဆုံးဖြတ်ချက်၃ရက်ဖြစ်တဲ့ကိုကျမကိုပြဋ္ဌာန်းပိုင်권ရှိပြီးတန်းတူညီမျှသောဒီမိုကရက်တစ်ဖက်ဒရယ်ပြည်ထောင်စုနိုင်ငံတော်တစ်ကိုထူထောင်ဖို့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပြောင်းလဲဖို့နဲ့ငြိမ်းချမ်းရေးအမျိုးသားပြန်လည်တည်မြဲရေးကိုဥတည်တဲ့အမျိုးသားအင်အားစုတွေပါတဲ့ညီလာခံတစ်ရက်ကိုကျင်းပဖို့စတဲ့အချက်တွေကိုအစိုးရနဲ့အတူဆက်လက်ကောင်တယ်ဖော်သွားမယ်လို့ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံလှုပ်ရှားသူတွေကပြောဆိုလိုက်ပါတယ်ရှင်
။မမေကတင်ပြပေးသွားတာပါခင်ဗျာ။အခုတော့စကိုင်းတိုင်းဒေသကြီးအတွင်းမှာကူးစက်ရောဂါကြောင့်လူသေဆုံးမှုရှိနေတဲ့အကြောင်းတင်ပြပေးသွားမှာပါ။ဝက်သက်ရောဂါကြောင့်သေဆုံးသူတချို့ရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်သက်ဆိုင်ရာကျန်းမာရေးဝန်ကြီးဌာနကတာဝန်ရှိသူတွေအနေနဲ့ဒီရောဂါကူးစက်ပြန့်ပွားမှုမရှိအောင်ကြီးကြပ်ဆောင်ရွက်နေတယ်လို့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားမှုချုပ်ဒေါက်တာတန်းထွန်းအောင်ကပြောပါရယ်။နာမည်ဆက်သွယ်ရေးခက်ခဲတဲ့ဒေသမှာဖြစ်ပွားတဲ့ဒီရောဂါကြောင့်သေဆုံးမှုရှိခဲ့တဲ့အပေါ်ဒီဆက်သွယ်မေးမြန်းရမှာဒေါက်တာတန်းထွန်းအောင်ကအခုလိုပြောပါရယ်။
ဂျွန်လာ6ရက်ပေါ့6ရက်6ရက်2016ကစပြီးတော့အခုရပိုင်းရှိအောင်ဆိုတော့မဟန်မွန်းနဲ့25ရက်နိုင်ယွန်းမွန်းနဲ့က73ရက်တည်တယ်အာရုံဝစုပေါင်း38ရက်ပေါ့
အစိုးရအနေနဲ့လည်းပဲဟိုးတော့ကတော့လေဒီလိုကာကွယ်ဆေးတွေဘာတွေထိုးပေးရလို့ကျွန်တော်တို့သိရပါတယ်ခင်ဗျာဆိုတော့ဒီကြားထဲကရောတချို့လူတွေကဘာကြောင့်အခုလိုကူးစက်ရောဂါနဲ့ကွယ်လွန်ခဲ့တာလဲခင်ဗျာ
ဒီလိုပေါ့ဗျာအခု2015တုန်းကကျွန်တော်တို့တနင်္ဂနွေလုံးဝက်သက်နဲ့ခြိုက်တိုးကာကွယ်ဆေးပေါ့ဟိုကမ်ပိန်းလိုက်ထိုးပါတယ်ဟုတ်တယ်ခါမှာတော့ဒီလည်းလဲပါပါတယ်နိုင်ရုံလည်းပါပါတယ်လက်ရှိလည်းပါပါတယ်အဲ့တော့ထို့တော့လည်းအဲ့ကောကိုတို့ဟိုဒီတချို့က90ရာနှုန်းရတယ်လို့ပြောပါတယ်ကျန်တဲ့ကလေးကကျန်နေတာပေါ့နော်ကျန်တဲ့ကလေးကကျန်နေတာပေါ့
ဆိုတော့ဟိုနောက်တစ်ခုကအခုလိုမျိုးဒီဝတ်သက်ယောဂဆိုပြီးတော့ဘယ်အချိန်မှစပြီးတော့တည်ခဲ့တာလဲနောက်ဟိုဘယ်လိုပုံစံမျိုးဟိုကူးစက်မှုတွေရှိခဲ့တာလဲခင်ဗျအ
ခုတော့အဲ့ဒီအဲ့ဒီကလေးတွေကခြားတဲ့ကလေးတွေကိုကျွန်တော်တို့ဖွဲ့တယ်ဒီဒီရမယ်ဦးဒီနာရုံးကြကဆရာဝန်တွေသွားတယ်နောက်တန်းကျမရဲ့ဦးဒီနာဆရာဝန်တွေသွားပြီးတော့တွေးဖောက်လိုက်တယ်တွေးဖောက်ပြီးတော့စစ်တဲ့ခါကျတော့ဒီရန်ကုန်ဒီကြပိုက်တာခွဲမှာဖောက်လိုက်တော့၅ယောက်တွေးနမူနာ၅ဦးမှာ၃ဦးမှာဝတ်သက်ဖို့တွေးတာပေါ့နော
်ဟုတ်ကဲ့ဆိုတော့ဒီလက်ရှိမှာရောဒီယောဂအခြေအနေကိုထိန်းချုပ်နိုင်ပါပြီလားခင်ဗျအ
ဲဒီကောင်ထိန်းချုပ်ဖို့ဆိုတာကျွန်တော်တို့ဟိုပေါ့ကာကွယ်ဆေးထိုးအရင်ထိုးရမယ်ပေါ့နော်ကာကွယ်ဆေးတွေခုထိုးနေတော့မယ်ကာကွယ်ဆေးဆိုတော့သူကနည်းနည်းလေးယောဂတွေကနည်းနည်းဝေးတယ်နောက်ပြီးတော့ကျမတို့ဝင်နေတယ်လေဟိုတရားဝင်တရားကဲလောရတယ်ဆိုတော့အနည်းဆုံး9ရက်တော့ကြာတယ်9ရက်တော့
ကျမကြီးဝင်ကြီးဌာနအနေနဲ့ရောတခြားဘာရီမြန်ချက်ပြီးတော့ဆောင်ရွက်ပေးနေပါသေးလေယောဂါကိုတခြားဒေသတွေကိုပြန်ပွားမှုမရှိအောင်ပေါ့
ကျွန်တော်တို့ကအဲ့ဒီအခုကကွင်းဆင်းပြီးတော့မှဒီကျွန်တော်တို့ဒီပြည်သူ့ကျမကြီးဥက္ကဋ္ဌညွှန်ကြားမှုချုပ်တော့ဆိုလိုရင်ဥဆောင်နဲ့ဖွဲ့ဝင်ခုနှစ်ဦးပါတဲ့ကုဆက်ဆရာဝင်ကြီးဖွဲ့ရလဲဆက်ပြီးတော့ထုတ်လိုက်တယ်ကျွန်တော်က
ဟုတ်ကဲ့ဆိုတော့အဲ့ဒီဟာဒီဒေတာမှာကွင်းဆင်းပြီးတော့ဒါယောဂါကိုထပ်ပြီးတော့ကုသပြန်ပွားမှုမရှိအောင်လုပ်နေတာပေါ့နော
်လုပ်နေတယ်ပြီးတော့ကျွန်တော်အဲ့ဒီမှာလည်းဖွဲ့လောက်ကိုဟိုပေါ့အမေရန်ဟိုပါမနန့်ချထားအောင်မလို့ဆယ်မှာကျွန်တော်တာဝန်ချပြီးတော့ဆက်လက်ပြီးတော့ဒီနာဂဒေတာကိုကျွန်မရေးဆောင်မှုဆိုကျွန်တော်တာဝန်ချထားဖို့ရှိပါတယ
်ဒီမနက်ငတော့မှာနှစ်စဉ်ဆိုသလိုရေဘေးဒဏ်တင့်တဲ့အချိန်တွေကြုံရလေတိုင်းကူညီကြတဲ့လုပ်ငန်းတွေမှာအားနည်းချက်တွေရှိနေသေးပါလူပေါင်းသိန်းနဲ့ကြီးပြီးရင်ဆိုင်ခန်းစားနေရတဲ့ရေဘေးဒုက္ခတွေကိုနိုင်နိုင်နင်းနင်းကင်တွယ်နိုင်ဖို့ဘာတွေများလိုအပ်နေပါလဲအခုလာမယ့်အင်္ဂါနေ့ည VOA ရဲ့ဒိုင်းလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမှပို့ထားပေးပါဆွေးနွေးခြင်းတဲ့အကြောင်းအရာကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းကြပါတယ် VOA ရဲ့ဖုန်းနံပါတ်က1-2-3-1-2-3-1-9-9-9လေးemail လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ည
။အင်္ဂါနေ့ညတရက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးဖို့လည်းထပ်မံဖိတ်ခေါ်အပ်ပါတယ်ခင်ဗျာ။အခုတစ်ခါဒီရေဘေးတင်ပြည်သူတွေကိုဘယ်လိုကူညီကယ်ဆယ်ရေးတွေလှုပ်ဆောင်နေလဲဆိုတဲ့အကြောင်းကိုတင်ပြပေးမှာပါ။မြန်မာတနိုင်ငံလုံးအတိုင်းအတာနဲ့ပြည်နယ်တိုင်း၅ခုမှာပြည်သူပေါင်း၅သိန်းလောက်ရေဘေးတင်ခဲ့ရပြီးအချိန်နဲ့တပြေးညီကူညီကယ်ဆယ်ရေးတွေကိုလူမှုအဖွဲ့အစည်းတွေနဲ့အစိုးရအဖွဲ့တွေပူးပေါင်းဆောင်ရွက်နေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာခြားထားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ဩဂုတ်လ9ရက်နေ့အထိတော့ရေဘေးတင်ပြည်သူပေါင်း၃သိန်း၅သောင်းကျော်ကိုရေဘေးလိုရာကိုပို့ဆောင်နိုင်ခဲ့တယ်လို့ပြည်ချရေးကသတင်းထုတ်ပြန်ထားပါတယ်။နေမြုပ်ခံရတဲ့အိုးအိမ်တွေနဲ့လေယာဉ်မြေတွေပျက်စီးဆုံးရှုံးခဲ့ရတဲ့မျိုးစဘာတွေအတွက်ဘယ်လိုကူညီမှုတွေလိုအပ်နေပါသလဲ။မတ်စုမွန်ကစုံစမ်းမေးမြန်းတင်ပြပေးထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံတဝန်းမှာမိုးများပြီးတော့မုတ်တုံမိုးအားကောင်းခဲ့တာကြောင့်မန္တလေးတိုင်းစကိုင်းတိုင်းအေရီတိုင်းပဲခူးတိုင်းနဲ့မကွေးတိုင်းဒေသကြီးတွေမှာရေလွှမ်းမှုမှုဖြစ်ပြီးတော့လူသိန်းနဲ့ချီရေဘေးဒဏ်တင်ခဲ့ရပါတယ်။ပြည်နယ်နဲ့တိုင်း၅ခုမှာအ ਨੇ ဆုံးရေဘေးတင်တဲ့ပြည်သူက၅သိန်းလောက်ရှိနေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာခြားထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါတယ
်။ပြည်နယ်နဲ့တိုင်းမှာအလုံးပေါင်း၅ခုရှိတယ်။အေရီတိုင်းပါတယ်၊ပဲခူးတိုင်းပါတယ်နော်။နောက်ပြီးတော့မကွေးတိုင်းပါတယ်၊မန္တလေးတိုင်းပါတယ်နောက်ပြီးတော့စကိုင်းတိုင်းပါတယ်၅ခုပေါ့နော်ပြည်ရင်တိုင်း၅ခု
ဟုတ်ကဲ့
ကချင်ကတော့တော်တော်အဆင်ပြေသွားပြီကချင်မှာပထမဆုံးစပြစ်စာကျွန်တော်တို့အများကြီးကယ်ဆယ်ရေးလုပ်လိုက်ရတယ်အခုကချင်၅တိုင်းမှာဖြစ်နေတာပေါ့ဖြစ်နေတော့အဲ့ဒါနဲ့အနည်းဆုံးတော့လူကြီး၅သိန်းလောက်ရှိ
အခုတိုင်းနဲ့ပြည်နယ်၅ခုမှာ၅သိန်းနီးပါးလောက်ဖြစ်တဲ့ရေဘေးဒုက္ခသည်တွေအတွက်ပေါ့နော်ဆရာဒီအားလုံးလုံလုံလောက်လောက်ရှိပါရဲ့လားဆရာပြည်နယ်နဲ့တိုင်းကုန်
ရှိတယ်လုံလောက်လောက်ရှိတယ်လုံလောက်ရှိတယ်ဆိုတာဗာလဲဆိုတော့စည်ရင်အတိအကျရအောင်ကျွန်တော်တို့ကောက်နေတယ်ကောက်တယ်ဆိုတော့ကနဦးစည်ရင်နေကိုကျွန်တော်တို့ရအောင်ကောက်ပြီးတော့ကနဦးစည်ရင်တိုင်းလူရဲလူတဲ့ခါကျတော့တချို့ကနေဦးစင်းနဲ့ပူလာတာရှိတာပေါ့နော်ပူလာလို့ရှိရင်အဲ့ဒါကိုထပ်ဖြည့်ပေးနေတယ်ဒီကုတ်ကေးစခန်းကြီးဖွင့်ထားတယ
်ဟို
နိုင်နေငင်းငင်းကိုရှိနေတယ်ပေါ့နော်ဘတ်ဂျက်အရလည်းနိုင်နေတယ်လူဝင်အားရလည်းလူမှုဖွဲ့စည်းနေပူပေါင်းဆောင်ရွက်တဲ့ကြောင့်နိုင်နေနေပါတယ်ခု
တနင်္ဂနွေနေ့ကတော့နိုင်ငံတော်သမ္မတကရေဘေးတံတင်ခဲ့တဲ့မကွေးတိုင်းကိုတွားရောက်ကြည့်ရှုအားပေးခဲ့ပြီးမကွေးတိုင်းတွင်းကရေဘေးတင်ပြည်သူတွေကြုံနေရတဲ့လက်ရှိအခြေအနေကိုတော့သမ္မတနဲ့အတူလိုက်ပါသွားတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာခြားထားရေးဝန်ကြီးကအခြေအနေကိုအခုလိုရှင်းပြပါတယ
်အဲ့ဒီဘက်မှာကျပြန်ကြနေပြီတဖြည်းဖြည်းနဲ့ကြတော့မယ်ကေဇီစကန်ကိုရောက်နေတဲ့လူတွေလည်းဟိုအဆင်ပြေအောင်အဲ့မှာလောင်းခအောင်ကျွန်တော်တို့ဆောင်ရွက်နေတယ်ကျွန်တော်ကအခုတွက်ပေးထားတဲ့ပုံစံတိုင်းလေအခုကတော့တည်တည်ချာချာကိုရေမကြမချင်းသူတို့နေရကူပြန်မရောက်ချင်းထောက်ပတ်မယ်ဆိုတဲ့ဟိုလှုပ်လိုက်တဲ့အတွက်ကြောင့်ကျွန်တော်တို့ဆက်ပြီးတော့ထောက်ပတ်မှုတွေလုပ်နေတယ
်ဒီကနေ့တနင်္လာနေ့မှာတော့ရေဘေးတံဆူဆူဝါဝါတင်ခဲ့တဲ့ AR တိုင်းဒေသကြီးဘက်ကိုတွားရောက်ပြီးနေအိမ်မပြန်နိုင်သေးတဲ့ရေဘေးတင်ပြည်သူတွေအတွက်ကူညီကယ်ဆယ်ရေးတွေကို AR တိုင်းဝင်ကြီးချုပ်နဲ့အတူလူကပြန်ဝင်ကြီးတို့ဆက်လက်ဆောင်ရွက်ပေးနေတဲ့အခြေအနေကိုလည်းဝင်ကြီးဒေါက်တာဝင်းမြတ် ီကပြောပါတယ
်မနေ့တုန်းကသမရိုင်းနဲ့တခုတ်ကူဘက်ကိုသွားတယ်ညပြန်လာပြီးတော့ကျွန်တော်ဒီနေ့မနေ့အီဟာဝရီဘက်ကိုဆင်းလာတယ်အီဟာဝရီဆိုတော့အခုတော့ဆိုကျွန်တော်ရောက်နေတဲ့နေရာညောင်တုံးပန်းတနော်ဆလွန်အခုဆလွန်ရောက်နေတယ်ကျွန်တော်ဟိုဟာအဲ့ပတ်ဝန်းကျင်မှာ3,900လောက်ရှိတယ်ဒီချီနေရာကျတဖြည်းဖြည်းကျလာတယ်တဖြည်းဖြည်းကျမယ်နောက်ကိုကြမဲ့အတိုင်းကြမဲ့အနေထားရှိတယ်။ဒါကြောင့်လေဆိုတော့အခုကရေတက်ရဲ့အထွတ်အထိပ်ကဒီနေ့နောက်ဆုံးပဲအဲ့ဒီအရာဝတီပါလေ
။ပဲခူးတိုင်းအတွင်းမှာတော့မြို့နယ်တော်တော်များများမှာရေကြီးနေပါတယ်။ဒိုင်ဦးမြို့နယ်ထဲမှာတော့ရဲစခန်းနဲ့ဆေးရုံကလူနာတွေပါရွှေ့ပြောင်းခဲ့ရပါတယ်။ပဲခူးတိုင်းတွင်ကလေယာဉ်ရေလွှမ်းမှုခံရပြီးမိုးစဘာတွေဆုံးရှုံးခဲ့ရတဲ့အခြေအနေကိုတော့ပဲခူးတိုင်းဒိုင်ဦးမြို့နယ်ကလယ်သမားကြီးဦးတင်လွင်ကအခုလိုပြောပြပါတယ်
။ကျွန်တော်ကဒိုင်ဦးမှာနေပါတယ်ခင်ဗျာ။အခုကျွန်တော်ရေကြီးတဲ့အချိန်မှာပြောမှဆိုလို့ရှိရင်ပြီးခဲ့တဲ့ဆန်ကားမှတွေပဲတခါမှတော့ကြီးကြီးမကြီးဘူးခင်ဗျာ။ဒါပေမဲ့အခုကြီးတာကတော်တော်များများပြည်သူတွေဒုက္ခရောက်လာတာပေါ့နော်အဆိုင်ကတော့ကျွန်တော်တို့တိုင်းနယ်မှာ38,000ကျော်လောက်ရှိတယ်အဲ့ဒီနေရာမှာအကုန်လုံးရေလွှမ်းမိုးသွားတယ
်အိုးရင်နေရေနစ်မြုပ်ခဲ့ရတဲ့ရေဘေးသင့်ပြည်သူ35,000ကျော်ကိုတော့ရေဘေးလွရာကိုကယ်ဆယ်ပေးနိုင်ခဲ့ပြီးရေပြန်ကျသွားတဲ့အချိန်ရေဘေးဒုက္ခတွေနေထိုင်ရေးပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်အရေးတကြီးဆောင်ရွက်ပေးဖို့လိုတယ်လို့လည်းကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ရှင်
ရေဘေးသင့်ပြည်သူတွေကိုလူမှုအဖွဲ့အစည်းတွေအစိုးရအဖွဲ့အစည်းတွေကဒီအချိန်နဲ့တပြေးညီကူညီမှုပေးနေတဲ့အကြောင်းမတ်စုံမွန်ကစုံစမ်းမေးမြန်းတင်ပြပေးသွားတာပါခင်ဗျာဒီကနေ့အတွက်မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကတော့ဒီလောက်ပါပဲအခုတော့အိုလံပစ်ပွဲတော်အခြေအနေကိုတင်ပြပေးမှာပါဘရာဇီးနိုင်ငံရီယိုမြို့မှာကျင်းပနေတဲ့2016နွေရာသီအိုလံပစ်အားကစားပြိုင်ပွဲမှာတော့မြန်မာနိုင်ငံမြားပြစ်အားကစားသမားမတ်ဆန်းယူထွေးဟာမြားပြစ်ပြိုင်ပွဲရှုံးထွက်အဆင့်မှာအနေရပြီးတော့ဒုတိယအဆင့်ကိုတက်သွားပြီဖြစ်ပါတယ်ဒီအကြောင်းအပါဝင်ရီယိုအိုလံပစ်အားကစားပြိုင်ပွဲဘက်ကနောက်ဆုံးအခြေအနေတွေကိုကိုရန်နိုင်ကစူးစီးတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါ2016ရီယိုအိုလံပစ်အားကစားပြိုင်ပွဲရဲ့မြားပြစ်ပြိုင်ပွဲပထမဆင့်ရှုံးထွက်ပွဲတွေကိုဒီကနေ့တင်လာနေမှာကစားခဲ့ကြပါတယ်။ဒီမြားပြစ်ပြိုင်ပွဲမှာမြန်မာနိုင်ငံကိုကိုယ်စားပြုပြီးဝင်ရောက်ရှင်ပြိုင်ခဲ့တဲ့မတ်ဆန်းယူထွေးဟာအခုပထမဆင့်ရှုံးထွက်ပွဲစဉ်မှာတော့ဖင်လန်နိုင်ငံကတဲရိုကိုပယ်ကိုအနိုင်ရပြီးတော့နောက်တစ်ဆင့်ကိုတက်သွားပြီဖြစ်ပါတယ်။ဝင်းငယ်၅ပွဲကစားခဲ့တာမှာပထမပွဲမှာမတ်ဆန်းယူထွေးက26-25မှတ်နဲ့အနိုင်ရပြီးတော့ဒုတိယပွဲငယ်ကိုတော့ဖင်လန်ကကိုပယ်က28-26မှတ်နဲ့နိုင်ပါတယ်။တတိယပွဲစဉ်မှာသူတို့နှစ်ယောက်26မှတ်စီနဲ့ပြေးကျခဲ့ပြီးတော့သတို့ထနဲ့ပြင်ဆင်မမြောက်ပွဲတွေမှာတော့မဆန်းယူထွေးကနှစ်ပွဲစလုံးကို28-25မှတ်နဲ့အနိုင်ရပြီးတော့စုစုပေါင်းမဆန်းယူထွေးက132မှတ်ရပြီးတော့ဖင်လန်ကတာရိုကိုပယ်က129မှတ်ရပါတယ်။ပြိုင်ပွဲစီးမင်းရပွဲငယ်၅ပွဲကစားရတာဖြစ်ပြီးတော့ပွဲငယ်တစ်ပွဲအနိုင်ရတဲ့သူကနှစ်မှတ်ရပြီးတော့အမှတ်တူလို့တည်ဖြစ်နေတယ်ဆိုရင်တော့တမတ်စီခွဲယူကြရပါတယ်။ဒီပွဲမှာမြန်မာကမှဆန်းယူထွေးက3ပွဲနိုင်2ပွဲတည်2ပွဲရှုံးတာကြောင့်9မှတ်3မှတ်နဲ့အနိုင်ရပြီးတော့နောက်တစ်ဆင့်ကိုတက်သွားခဲ့တာဖြစ်ပါတယ်။ဒီအခြေအနေပြည့်စုံကိုသိရဖို့အတွက်မြန်မာအိုလံပစ်အားကစားအဖွဲ့နဲ့အတူရှိနေတဲ့ဘရာဇီးနိုင်ငံဆိုင်ရာမြန်မာတန်ယုံကတန်ယုံတာဝန်ရှိသူတွေကို VOA ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။တနင်္ဂနွေနေ့ကကစားခဲ့တဲ့အိုလံပစ်ပြိုင်ပွဲတွေမှာတော့မျိုးသားမီတာ100ရေမောင်တန်းရေကူးပြိုင်ပွဲမှာဗြိတိန်ကအဒမ်ပီတီကဗြိတိန်နိုင်ငံအတွက်ပထမဆုံးရွှေတံဆိပ်ကိုယူပေးနိုင်ခဲ့ပါတယ်။ဒါပြင်မြူမီမီတာတရားရေမောင်တန်းမှာတော့ဆွီဒင်ကဆာရာရှိုးစထရမ်ကလည်း 55.48 စက္ကန့်နဲ့ကမ္ဘာစံချိန်တင်လိုက်နိုင်ပါတယ်။ဒါပြင်အမျိုးသမီးမီတာ400အလုပ်ကူးပြိုင်ပွဲမှာအမေရိကန်ကကေတီလက်ဒဲခီကကမ္ဘာစံချိန်ကိုချိုးပြီးတော့စံချိန်အသစ်ထပ်တင်ခဲ့ပါတယ်။မျိုးသားမီတာ400လက်စင်ကန်ပြိုင်ပွဲမှာတော့အမေရိကန်အသင်းကအနိုင်ရပြီးတော့အမေရိကန်ရေကူးသမားမိုက်ကယ်ဖဲလ်စ်လည်းအိုလံပစ်ပြိုင်ပွဲမှာရွှေတံဆိပ်16ခုနဲ့အိုလံပစ်ရွှေတံဆိပ်အများဆုံးရထားသူအဖြစ်စံချိန်ထပ်ပြီးတော့တင်လိုက်ပါတယ်။ဘောလုံးပွဲတွေဘက်မှာတော့အင်ရှင်ဘရာဇီးအသင်းဟာအီရတ်အသင်းနဲ့ဂိုးမရှိတရေကျသွားခဲ့ပြီးတော့ဘရာဇီးဟာအခုဆိုရင်နှစ်ပွဲကစားတာမှာနှစ်ပွဲလုံးတရေကျထားတဲ့အတွက်နှစ်မှတ်ပဲရသေးတာကြောင့်ဘရာဇီးအသင်းအနေနဲ့သူတို့တခါမှအနိုင်မရဘူးတဲ့အိုလံပစ်ရွှေဆိပ်ဆုကိုအင်ရှင်အဖြစ်နဲ့အခုတစ်ချိန်မှာရောရနိုင်ပါမလားဆိုပြီးတော့ဘရာဇီးနိုင်ငံသားတွေကစိုးရိမ်နေကြပါတယ်ဘောဒူးနေမနေ့ပိုင်းအထိရှင်ပြိုင်ခဲ့ပြီးသမျှပွဲစဉ်တွေအရတော့အမေရိကန်ကရွှေ3ငွေ5ချေး4နဲ့ပထမနေရာမှာရှိနေပြီးတော့အိမ်နောက်မှာတော့တရုတ်နိုင်ငံကရွှေ3ငွေ1ကျေး3နဲ့ဒုတိယဩစတြေးလျကရွှေ3ကျေး3နဲ့တတိယနေရာမှာရှိနေပြီးအီတလီကရွှေ1ငွေ3ကျေး1နဲ့သတုထတောင်ကိုရီးယားနိုင်ငံကရွှေ1ငွေ1ကျေးတစ်ခုနဲ့ပြင်ဆင်နေရာမှာရှိနေပါတယ်ခင်ဗျာ
ကိုရနိုင်တင်ပြပေးသွားတော့ပါခင်ဗျာတင်းလာနေညာချမ်းအတွက်တင်းဆောင်မတွေကတော့ဒီလောက်ပါပဲ VOE ကနေတင်းလာနေညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00ကနေ10:00ဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်တင်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းသောရရှိမှာခင်ဗျာမြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ VOA American တန်ကနေ2016ခုနှစ်ဩဂုတ်လ10ရက်နေ့တနင်္လာနေ့ညပိုင်းအစီအစဉ်လေးကိုညာစင်နိုင်အထိလိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93235လိုင်းဒိုမီတာ57 kHz 5885တို့အပြင်လိုင်းလက်မီတာ190တို့ကနေဝါရှင်တန် DC မြို့တော်ကနေဇက်တိုက်ထုတ်လွှင့်ပေးနေပါတယ်အခုတော့ဒီတနင်္လာနေ့ညတိုင်းထုတ်လွှင့်ပေးနေကြစီးပွားရေးကဏ္ဍမှာတော့ကုန်စည်နှုန်းကြီးမြင့်မှုကိုထိန်းချုပ်ဖို့ဘာတွေလုပ်တင်ပါသလဲ
တနည်းကိုစနစ်ရာခိုင်နှုန်းငွေချေးစနစ်ဖြစ်နေတော့လေအဲ့ဒါကိုတိရခိုင်နှုန်းအထိချမှာပေါ့အဲ့ဒါ9နှစ်တန်အောင်ထားတော့စီးပွားရေးအောင်မြောင်ကြီးစားမှာပေါ့
တော့မျိုးချစ်စုပြောသွားတာပါခင်ဗျာဒီလိုအကြောင်းတွေအပြင်အပတ်စဉ်ခဏတွေဖြစ်တဲ့ဒီ blogger တွေပြောသမျှတက်တန်ရောင်သတင်းလွှာအစီအစဉ်နောက်သူယုံကြည်ရာအစီအစဉ်တွေကိုလည်းဇက်တိုက်တင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်ခင်ဗျာမြန်မာနိုင်ငံစီးပွားရေးလုပ်ငန်းတွေမှာအနည်း40ကျားတာဝန်ယူအလုပ်လုပ်နေခဲ့တဲ့တော်မျိုးချစ်စုကိုကိုဇော်ဝင်းလိုင်ကစီစဉ်မေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
ဒီလူလူကြားထဲမှာအခုမြေတူဝပြောနေကြတဲ့ရင်ဆိုင်နေကြတဲ့အခက်အခဲပြဿနာဟာဒီကုန်စည်နှုန်းကြီးမားတဲ့ပြဿနာပေါ့နော်အရင်အစိုးရအဆက်ဆက်လက်ထက်ကလည်းဒီချမှတ်ခဲ့တဲ့စီးပွားရေး policy တွေအမှန်ရင်းနဲ့ policy တွေကြောင့်လဲပါမှာပေါ့တိုးတော်လဲအခုဟာတဖြည်းဖြည်းနဲ့ဟိုတော်တော်လေးကိုလူထုအတွက်အခက်အခဲဖြစ်လာတဲ့အနေအထားကိုရောက်လာနေတယ်ဆိုတော့ဒီပြဿနာဟာဘာကြောင့်ဖြစ်ရတာပါလဲဘယ်လိုများမြင်မိပါလဲခင်ဗျာ
အာကျွန်မမြင်မိတာတော့အခုအဓိကအရေးကြီးဆုံးကဘဏ္ဍာရေးစနစ်ပေါ့နိုင်ငံတော်ကတကယ်ချုပ်ကန့်နိုင်တဲ့နိုင်ငံဟိုအတိုးနှုံးသတ်မှတ်ပြီးနိုင်တဲ့စနစ်လို့ယူဆတယ်လေ။ဘာဖြစ်လဲဆိုတော့တနည်းကိုစနစ်ရာဂိုင်းလုံးငွေချေးစနစ်ဖြစ်နေတော့လေ။အဲ့ဒါကိုတိရာဂိုင်းလုံးအထိချမှာပေါ့။အဲ့ဒါ9နှစ်တန်အောင်ထားတော့စီးပွားရေးအောင်မြောင်ကြီးစားမှာပေါ့။အဲ့ဒါကုန်စည်နှုန်းအကြီးမြင့်စေခြင်းနဲ့အကြောင်းရင်းပဲလေ။ဒါရဲ့
။ဒီနေရာမှာဒီအတိုးနှုံးချဖို့ဆိုတာကရုတ်တရက်ကြီးချရင်တော့သူတို့အခက်အခဲရှိမှာပေါ့နော်။ဒီနိုင်ငံတော်ဘဏ်အနေနဲ့အစိုးရအနေနဲ့ဒီ policy ကိုရုတ်တရက်ဟိုပေါ့အတင်းအာဓမတွန်းလို့မယ်ဆိုရင်တော့ဟိုပေါ့စီးပွားရေးအရာ policy အရာအခက်အခဲရှိနေတာပေါ့ဆိုတော့အန်တီပြောတယ်စောစောက9နှစ်တန်ဒီကာလအချိန်ယူပြီးတော့လုပ်မယ်ဆိုလို့ရှိရင်ဘယ်လိုပုံစံမျိုးသွားတင်တယ်လို့မြင်ပါတယ်လဲခင်ဗျာဒီစီးပွားရေးလုပ်ငန်းရှင်တူအနေနဲ့ပြောမယ်ဆိုရင်ဆိုကြပါစို့အခုကတော့စနစ်ရခိုင်လုံးဖြစ်နေတယ်ဒါဆိုလို့ရှိရင်တပွား10နှစ် 2019 မှာဘယ်လောက်ချတင်တယ်လဲအဲ့လိုမျိုးတဖြည်းဖြည်းသွားတဲ့ step by step များရှိမလား
အဲ step by step လည်းဖြစ်နိုင်ပါတယ်ဒါပေမဲ့ကျွန်မမြင်တာကတော့ဗောနော်အချိန်ကတိတ်ရှည်ကြာချေစွာနှစ်ပေါင်းများစွာအဲဖြစ်နေတဲ့အတိုးနှုန်းဖြစ်တဲ့အတွက်ကြောင့်အလျင်မြန်အများဆုံးချပြနိုင်တော့အကောင်းဆုံးပေါ့နော်တရားခိုင်လို့ဒီသွားမယ်ဆိုရင်ဦးဦးဆုံးတော့အများကြီးချပြရမှာကျွန်မမြင်တာကတော့အဲ့လိုအလျင်မြန်ပေါ့နှစ်လတစ်ကြိမ်ပေါ့နှစ်လတစ်ကြိမ်နှုန်းလောက်ကိုဟလာတစ်နှစ်တွင်းနဲ့တစ်နှစ်တွင်းကာလမှာအဲ့ဒီတရားခိုင်လို့ဒီရောက်သွားတာလုံးနိုင်မယ်ဆိုပိုကောင်းတာပေါ့
ဟုတ်ကဲ့အဲ့ကြရင်
ကျွန်မရဲ့အမြင်ပါ
ဟုတ်ကဲ့ဒီနိုင်ငံသားငွေလဲနှုန်းတွေဘာတွေရောထိခိုက်သွားနိုင်သလားဒီလိုမျိုးအတုံး
အဲ့မထိခိုက်ပါဘူးမထိခိုက်ပါဘူးဘာမှမထိခိုက်ပါဘူးအဲ့ကိစ္စတွေကကျွန်မမြင်တာတော့လုံးဝမထိခိုက်ပါဘူးငွေလဲလဲမှုကိစ္စတွေဘာလို့တော့တစ်ခါကဒါမှစီးပွားရေးတိုးတက်အောင်မြင်လာမဲ့အတွက်ကြောင့်နော်ဟိုဒီငွေကြေးနဲ့ပတ်သက်လို့ကကျွန်တော်တို့ငွေလဲလဲမှုမှာဗမာငွေရဲ့ငွေတန်ဖိုးကပုံမှုမြင့်လာမှာဖြစ်ပါတယ်စီးပွားရေးအောင်မြင်မှာဗမာငွေကခိုင်မာမှုရှိနေမြန်မာနိုင်ငံရဲ့ကြက်ငွေကပိုပြီးမြင့်လာလာမယ်လို့ကျွန်မကတော့တုံ့တက်လို့ရပါတယ
်အစိုးရကနေအတုံးနှုံချပေးတာအပြင်ဒီကုန်စည်နှုံးမြင့်မားနေမှုတွေကိုရှော့ချပေးနိုင်မဲ့တခြားအချက်တွေရောဘာတွေများရှိနိုင်အောင်မလဲခင်ဗ
ျနောက်တစ်ခုအကြံပြုပြီးပြောချင်တဲ့အဓိကအကြောင်းရင်းအချက်တစ်ခုရှိတယ်လေဆက်တွေ့ရေးပါအဲ့တော့ဆက်တွေ့ရေးကလည်းနေ့စဉ်နဲ့အမျှပေါ့နော်ကျွန်မဥပမာတစ်ခုနဲ့တွက်ချက်ပြီးနှိုင်းရှင်ပြီးသိရတာကိုလည်းပြောပြချင်တယ်လေအဲ့တော့ဟိုနေ့စဉ်ကြက်သိန်း3000လောက်တိုင်းပြည်အတွင်းမှာဆုံးရှုံးနေတယ်လေတယ်လီဖုန်းနဲ့အင်တာနက်ဈေးနှုန်းကြီးရတဲ့အတွက်ကြောင့်နေ့စဉ် จับตีมองตรงดองผิดเนาะหูอุปมาตะคุเนี่ยเปียวปะมาได้เนาะออสเตรียနိုင်ငံမျိုးပေါ့ TPG စက်တွေကြီးကုမ္ပဏီอ่ะတစ်လောက်6,500เนี่ยသူอ่ะအကန့်အသတ်မရှိပေါ့အင်တာနက်လိုင်းเนี่ยဟလာနိုင်ငံခြားဒီပကိုနိုင်ငံပေါင်း300ကျော်ပြောလို့ရတယ်ဒီတွင်ကလည်းမိုဘိုင်းကြိုးလိုင်းနှစ်ခုလုံးကိုအကန့်အသတ်မရှိသုံးနိုင်တယ်အဲ့ဒါမျိုးဆိုလို့ရှိရင်နိုင်ငံမှာကြန့်ငွေอ่ะဟိုအန်တီတို့စီဝိုင်းလုံးနေတဲ့တူတယောက်နေလေအဲ့ဒီပုံစံတိုင်းနှုံနှုံသုံးချလိုက်မယ်ဆိုရင်ကြက်ငွေ350အထက်တလောက်ပေးဆောင်ရမယ်ဒီအိမ်အောင်တူတို့မဟုတ်စီဝိုင်းကုမ္ပဏီတစ်ခုပေါ့အဲ့တော့282ရာခိုင်နှုန်းမကအဲ့လိုအကြီးမားဆုံးပေးသုံးနေရတဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်အဲ့ဒါအကုန်စည်လုံးကြီးစေတဲ့အကြောင်းရင်းတစ်ခုပဲတာ
ဟုတ်ကဲ့ဒီတခြားဒီဆက်တွေ့ရေးအပြင်တခြားပို့ဆောင်ရေးကဏ္ဍတွေပါလေပါလာမှာပေါ့နော်နောက်ဆက်တွေ့ရတော့
ပါလာပေါ့တာရဲ့ဆက်တွေ့ရေးကကားဆိုလဲဟလာဟို73စီကောင်းတာတွေတွင်းဖို့လို့73စီတွင်းတာတွေပြတ်ပါဖို့လို့နောက်ပြီးတော့တခါဒီကားနဲ့ပတ်သက်တာလဲမော်ဒယ်မြင့်တာတွေဟုတ်လားမလိုအပ်တဲ့အခွန်တွေရှော့ချပြီးတော့ဒီဆက်တွေကြီးချုံးမှုအောင်အဲ့ဒါတွေအတွက်ကိုလည်းအဲတွင်းခွင့်ပေးဖို့အဲ့ဒါပေါ့နောက်ဆုံးကုန်ထုတ်လုပ်မှုအန်ဒီလိုနိုင်ငံမှာဒီလိုဟိုကောင်းတဲ့ brand တွေပေါ့နော်နာမည်ရှိတဲ့ကားကုမ္ပဏီတွေဆက်ကားဆက်ယုံတွေလာပြီးတိစောက်ပြီးတော့အန်ဒီလိုနိုင်ငံမှာဖွံ့ဖြိုးဖို့အတွက်ဆိုလဲသိကောင်းပါတယ
်ဟုတ်ကဲ့ဒီကုန်စည်နှုန်းကျဖို့ဥတီလှုပ်ဆောင်တဲ့နေရာမှာဒီနိုင်ငံတော်အစိုးရနေပြီးတော့အတုံးနှုန်းကျအောင်လှုပ်ဆောင်ပေးတာအပြင်တစ်ဖက်ကအခွန်ကိစ္စနဲ့ပတ်သက်လို့ခင်ဗျာသူကအကျိုးတရားမှုရှိနေတာအခွန်ရှော့ကောက်တာတော့ဘာလို့ twin ကုန် twin ကုန်ရှော့ကောက်
တာတို့ကအဲ့ဒီပြောချင်တာကလိုအပ်တဲ့အခွန်ကိုတိုးညှင့်ကောက်မယ်မလိုလားအပ်တဲ့အခွန်ကိုရှော့ချမယ်အဲ့ဒါဒီလေအများကြီးပြန်လဲစည်းစစ်သုံးထပ်ဖို့လိုအပ်တာပေါ့ဒါဟုတ်ကဲ့
အဲ့ဒ
ါဆိုတော့အခွန်ကိစ္စတွေမှာကဟိုပြည်သူတွေကအခွန်ဆိုကြောက်နေကြတာလေ
ဟုတ်
ကဲ့နှစ်ပေါင်း20ဟိုနှစ်ပေါင်း3မကပါဘူး50လောက်40ကျော်50လောက်ဝင်ကြမှာပဲကလူတွေကအကြောက်တရားနဲ့အခွန်ဌာနဆိုအတန်ကြားတာနဲ့ကြောက်နေကြတာအဲ့ဒါကိုပြည်သူကြားနားလည်အောင်ရှင်းပြဖို့လို့ပြည်သူကြားအတိတရားရှိလာဖို့လေကိုအများကြီးလှုပ်ဆောင်မှုလိုအပ်တာပေါ့အခွန်တွေတိကျကောက်ဖို့အပြင်းထန်ဆုံးပေါ့နော်အကျိုးမြတ်ဟိုအများကြီးကောက်တင်လာလို့တိုင်းပြည်ရဲ့ဒီလိုအများကိစ္စကြမ်းမာကြီးထိခိုက်တဲ့ကိစ္စမျိုးလို့အဲအဲ့ဒီနေရာဒီမှာထုတ်လုပ်တဲ့ကုန်မီမျိုးပေါ့အများဆုံးအရန်များတဲ့ဒါအရက်လုံငါဆက်လိလုံငါအဲ့ဒါကြီးအခွန်အများကြီးကောက်အောင်ပေါ့အခွန်အမြင့်ဆုံးကောက်ချနိုင်မှာတန်းကြီးအတွက်အကျိုးမြတ်ဟိုအမြတ်ဆုံးနေပို့ပြီးရနိုင်မယ်လို့ယုံကြည်တယ်ဘလို့အမြတ်ဆုံးမျိုးလဲဆိုတော့
ဒါရ
ယ်ဒီကရက်လျှော့တောက်မယ်ပေါ့ဆက်လိမတောက်ဘူးပေါ့
နော်ဟုတ်ကဲ့
နောက်အရင်ကကုန်ထုတ်လုပ်မှုလည်းအများကြီးပါပါတယ်ဒါရယ်အဲ့လိုဟိုအစ်စ်မီတဲ့ကုန်တွေစားသုံးကုန်တွေပေါ့လူသုံးကုန်ရောစားသုံးကုန်ရောဒါတွေထုတ်လုပ်ဖို့သိလိုအပ်တာပေါ့အဲ့ဆိုတော့စီးစနစ်ရှိဖို့စားလိုက်ရင်အဲ့လိုလေအစိတ်ဖြစ်မဲ့ဟာလေးဒီပဲဖြစ်နေလေတိုင်းကြီးတစ်ခုလုံးမှာ
ဟုတ်တယ်အခု
ဒါတို့လည်းတည်ပြီးသားဖြစ်မှာပါအကြောင်းရင်းကအဲ့ဒါပါပဲတာရယ်ဘာဖြစ်လို့ဆိုတော့အဲ့ဒီတက်တာမှဆက်တွေ့ရေးရယ်နော်ကုံတွေ့ရေးရယ်အဲကုံတွေ့ရေးချုံးပြဘူးကဒီပန်နိုင်စနစ်ရယ်ပေါ့နော်ငွေအရင်းကြီးပေါ့အဲ့ဒါတွေကသူကအရေးကြီးဆုံး main check ပဲလीတာရယ်ဆက်တွေ့ရေးရှိရမယ်လမ်းမဆက်တွေ့ရေးကောင်းရမယ်နော်အဲ့လိုလျှက်စင်ကြီးအလုံးလောက်ရရမယ်ပေါ့အဲ့ရစင်းမီနဲ့ပတ်သက်လို့လည်းတာရဲစိုးကျိုးတွေလည်းပြန်ကြည့်ရမှာပေါ့ဒီလိုအဲကြောင်မီတို့ရထုတ်လုပ်တဲ့ရစစ်တာအားဆိုတော့လုံးဝအားပေးလို့မဖြစ်ပါဘူးအဲ့ဒါတော့သိတယ်အန်တီရဲ့အကြီးဆုံးရစစ်တာအားပေးတဲ့စနစ်ပေါ့အဲ့တော့နိုင်ငံတကာမှာကုသလနေအောင်ပြတ်ရတဲ့ဟာမျိုးကြီးနော်နောက်တော့ဒီလေရနေမှာရတဲ့ရစစ်တာအားထုတ်လုပ်ကြီးပြီပေါ့အဲ့ဒါလေးကိုဟိုဦးစားပေးလို့ကပူလို့အပ်တာပေါ့တာရဲ့
ကျေးဇူးအများကြီးတင်တယ်အခုလို့ဆိတ်ရှိလက်ရှိ
ကျေးဇူးတင်တယ်ပါရယ်အန်ဒီလည်းပြောခွင့်ရတယ်အများကြီးကျေးဇူးတင်တာ
ကိုဇော်ဝင်းလိုင်ရဲ့စီးပွားရေးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးတော့မတ်စုမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြည့်ပါခင်ဗျာ
တောင်ကိုရီးယားနိုင်ငံက Samsung Electronics ကုမ္ပဏီကြီးကနေဖုန်းရွယ်နည်းနည်းလေးပိုကြီးသွားတဲ့ Galaxy Note 7 လက်ကင်ဖုန်းသစ်ကိုပွဲထုတ်မိတ်ဆက်လိုက်တဲ့အတွက် Android ဖုန်းသစ်ထဲမှာပါလာမဲ့အစွမ်းသစ်တွေအပေါ်သုံးသပ်နှိုင်းယှဉ်မှုမျိုးစုံပေါ်ထွက်လာခဲ့ပါတယ်။ August လ2ရက်နေ့တုန်းက American ပြည်ထောင်စု New York မြို့ British နိုင်ငံ London မြို့နဲ့ Brazil နိုင်ငံ Rio de Janeiro မြို့တွေမှာတပြိုင်တည်းအချိန်ကြိုက်ပြီးတော့ Galaxy Note 7ဖုန်းသစ်မိတ်ဆက်ပွဲတွေကိုလုပ်ခဲ့ကြတာပါ
။ Ladies and gentlemen,It is my pleasure to introduce the Samsung Galaxy Note 7.
Samsung Galaxy Note 7 phone တစ်ထဲမှာထူးထူးခြားခြားပါလာတာကတော့ဖုန်းလုံခြုံရေးအတွက်ကိုယ့်ရဲ့မျက်စံကို scan လုပ်ပြီးမှဖုန်းကိုသုံးလို့ရအောင်လုပ်ထားတဲ့ iris scanner ဖြစ်ပါတယ်.
The Note 7 comes with an iris scanner.
So how does it work?
ဖုန်းကိုစသုံးဖို့ setup လုပ်ချိန်မှာကိုယ့်ရဲ့မျက်စံကို scan လုပ်ထည့်ထားလိုက်လို့ရှိရင်ဖုန်းသုံးဖို့ဖွင့်တဲ့အခါတိုင်းမှာလက်ကင်ဖုန်းထဲမှာပါတဲ့အနီအောက်ရောင်ကြီးကကိုယ့်ရဲ့မျက်စံနှစ်ခုကို scan လုပ်ပြီးတော့မှဖုန်းပိုင်ရှင်စစ်မစစ်ဆိုတာကိုစစ်ဆေးပေးမှာဖြစ်ပါတယ်။လက်ဘွေယူတဲ့စနစ်နဲ့ဖုန်းသုံးလို့ရအောင်လုပ်ထားတာမျိုးလက်ဘွေအစားကိုယ့်ရဲ့မျက်လုံးထဲကမျက်စံကိုစစ်ဆေးပေးမဲ့စနစ်ပါ။လက်ဘွေသုံးစနစ်လဲ Galaxy Note 7 ဖုန်းတစ်ထည်မှာပြန်ပါပါတယ်
။ I don't think security is a top priority for Samsung. I think security is a top priority for people. And therefore, we felt that it was really important.
Samsung ကလုံခြုံရေးပိုင်းကိုထိတ်တန့်ဦးစားပေးတယ်လို့ကျွန်တော်မထင်ပါဘူး။သုံးတဲ့သူတွေအတွက်ကတော့လုံခြုံရေးကိုထိတ်တန့်တင်ကြတယ်လို့ထင်ပါတယ်။အဲဒါကြောင့်သုံးဆွဲသူတွေအတွက်လုံခြုံရေးရှိရေးကိုပို့ပြီး view site တိုးမြှင့်ဖို့အရေးကြီးတယ်လို့ကျွန်တော်တို့ကသဘောထားပြီးလုပ်ခဲ့တာပါ။လုံခြုံရေးအတွက်မျက်စံကို scan ဖတ်တာမျိုးကအရင်ကဘန်တွေရဲ့မြေတိုက်ခန်းတို့ရွှေချောင်းတွေတိမ့်စီးထားတဲ့နေရာတွေမှာပဲသုံးခဲ့တာပါလူတွေနေတူတူကသွာလာလှုပ်ရှားနေတဲ့ဘဝထဲမှာသူတို့တံပိုးထားတဲ့အရာတွေလုံခြုံစေဖို့ကျွန်တော်တို့ကဒီနည်းပညာကိုထည့်သွင်းပေးလိုက်တာပါ
Android စနစ်သုံးလက်ကင်ဖုန်းဈေးကွက်ထဲမှာထိတ်တန့်နေရာယူထားတဲ့ Samsung ကုမ္ပဏီကအခုလိုမျိုးလုံခြုံရေးစနစ်တစ်ကိုထည့်လိုက်တဲ့အတွက်ပြိုင်ဘက် Apple ကုမ္ပဏီထက်ခြေတလန်းတာသွားပြီလို့ပြောရမှာပါ။ဒါပေမဲ့သူ့ရဲ့စနစ်တစ်ကဘလောက်စိတ်ချရတယ်လဲဆိုတာကိုတော့စောင့်ကြည့်ရမယ်လို့ CNET နည်းပညာ website ရဲ့အကြီးအကဲ editor Luke Westerway ကအခုလိုသုံးသပ်ပါတယ်
။ It's very hard to figure out exactly how secure a phone is until it's out in the wild and to be honest, you know, vulnerable to people trying to hack into it and break into it. But it's really interesting to see
ဖုန်းရဲ့လုံခြုံရေးစနစ်ကဘလောက်ခိုင်မာတယ်လဲဆိုတာကတဲ့ဖုန်းစနစ်ထဲကိုခိုးဝင်ဖို့စူးစမ်းကြည့် hack လုပ်ကြည့်တော့မှပဲသိရမှာပဲတဲ့။ဒါပေမဲ့ iris scanner ကဘလောက်300အဆင်ပြေတယ်လဲဆိုတာသိနိုင်ဖို့ကစိတ်ဝင်စားဖို့ကောင်းပါတယ်။ဒီ300အဆင်ပြေရေးကိုလူအများစုကအဓိကထားကြတာပါ။ဥပမာဒီ iPhone တုန်းကလက်ဖွေရနှိပ်တဲ့လုံခြုံရေးစနစ်ကိုလူတွေတော်တော်လေးသဘောကျကြတော့ Apple အတွက်လည်းနာမည်ရခဲ့ပါတယ်တဲ့။ဖုန်းတစ်ခါသုံးချင်တိုင်းမှာကနန်းလေးလုံး passcode ကိုထည့်နေရတာတက်ကိုကိုယ့်ရဲ့လက်ဖွေကိုနှိပ်လိုက်တာကဘလောက်အဆင်ပြေတယ်လဲဆိုတာသုံးဖို့တဲ့သူတိုင်းသိကြပါတယ်လို့ပြောသွားတာပါ။နည်းပညာကျွမ်းကျင်သူ Jonathan Rubini ကတော့ဖုန်းလုံခြုံရေးကိုပို့ပြီးတော့စိတ်ချရနိုင်ပေမဲ့ဒီစနစ်ကအစ်စ်အစမ်းမဟုတ်ဘူးလို့ထောက်ပြပါတယ်
။ Security is extremely important with phones because we keep all our private information in our phones.
ကိုယ့်ရဲ့ကိုယ်ရေးကိုယ်တာအရေးကြီးတဲ့ကိစ္စတွေအားလုံးဖုန်းထဲမှာမှတ်ထားတော့ဖုန်းလုံခြုံရေးသိက်ကိုအရေးကြီးပါတဲ့။ Iris scanner ပါတဲ့အတွက်တော့ Apple ရဲ့ဖုန်းတွေနဲ့နှိုင်းလို့ရှိရင်ခြေတလန်းပိုတာသွားတာပေါ့တဲ့။ဒါပေမဲ့ Microsoft ကပြီးခဲ့တဲ့နှစ်ကထုတ်ထားတဲ့ Lumia ဖုန်းထဲမှာဒီ Iris Scanner တွေကပါထားပြီးသားပါ။အဲဒါကြောင့်မို့လို့ Samsung ရဲ့ဖုန်းက Iris Scanner နဲ့ဈေးကွက်ထဲကိုပထမဆုံးရောက်တဲ့ဖုန်းလို့တော့ပြောလို့မရဘူးလို့သူကပြောသွားတာဖြစ်ပါတယ်။ Iris Scanner နဲ့ဖုန်းပိုင်ရှင်မျက်စံဟုတ်မဟုတ်စစ်ဆေးပေးတဲ့စနစ်မျိုးကိုနိုင်ငံတချို့မှရောင်းတဲ့တချို့ဖုန်းတွေထဲမှာအရင်ဆုံးကတော့တွေ့ရဘူးပါတယ်။အခု Samsung ရဲ့ Galaxy Note 7ကတော့တကမ္ဘာလုံးမှာရောင်းချမဲ့ပထမဆုံး Iris Scanner ဖုန်းဖြစ်ပါလိမ့်မယ်လို့ Wall Street Journal ရဲ့နည်းပညာစာမားကသုံးသပ်ရေးပါတယ်။အခု Galaxy Note 7ဖုန်းကဒီနောက်ဆုံးထုတ်ထားတဲ့ Galaxy S7 ဖုန်း series တွေနဲ့အများကြီးကွာမသွားပါဘူး။5.8လက်မအရွယ်ဖုန်း screen တခါ 4GB memory နောက် 12MP နဲ့ camera စတဲ့ feature တွေနဲ့ Galaxy Note 7 ဖုန်းတွေကရေဆိုးခံအညစ်အပေခံနိုင်တယ်လို့ Samsung ကုမ္ပဏီကတော့ကြေညာပါတယ်
They are not doing anything unique in the perception because what they're doing is they're offering
Samsung S7 Edge မှာတော့ပါထားပြီးသားမျိုးတွေပဲပြန်ပါတာမို့လို့အခုတစ်ခေါက်မှာထူးထူးခြားခြားအစ်စ်အစမ်းဘာမှမပါပါဘူးတဲ့ဖုန်းနှစ်ခုရဲ့လုံနိုင်စွမ်းတွေကိုရှင်းကြည့်လို့ရှင်းအားလုံးအတူတူနှီးပါပါပဲတဲ့ဒီနည်းပညာကျွမ်းကျင်သူ Jonathan Rubini ကပြောနေတာပါနောက်ဆုံးပေါ်လက်ကင်ဖုန်းနဲ့ကွန်ပျူတာရဲ့အကြောင်းကိုဖော်ပြနေတဲ့ Mobile Geeks website ကိုပူးတွဲတည်ထောင်ထားတဲ့ Nicole Scott ကလည
်း Samsung definitely is playing it safe with the Note 7. They're taking
Samsung က Note 7 ကိုတိတ်ပြီးထူးထူးခြားခြားထောက်ပြစရာမပါအောင်လုပ်ထားတာသိကြပါတယ်။ S7 Edge နဲ့ Note 5တွေမှာပါပြီးသားတော်တော်လေးကောင်းတဲ့ feature တွေကိုပြန်ထည့်တယ်။ပြီးခဲ့တဲ့တစ်နှစ်နှစ်အတွင်း software ဘိုင်းနဲ့ hardware ဘိုင်းမှာပိုကောင်းအောင်ပြင်ဆင်ခဲ့တာတွေကိုဖုန်းသစ်မှာသုံးခဲ့ပါတယ်။Note 7 ဖုန်းတစ်ခုကိုကြည့်ရင်တိတ်ပြီးဝေဖန်ပြောရအောင်အစမ်းထွင်တာမျိုးမတွေ့ရပါဘူး
Galaxy Note 7 ကိုအမေရိကန်မှာဩဂတ်လ19ရက်နေ့မှာစပြီးတော့ရောင်းမှဖြစ်ပေမဲ့ဈေးဘယ်လောက်နဲ့ရောင်းမှလဲဆိုတာကို Samsung ကုမ္ပဏီကမပြောသေးပါဘူးဈေးကွက်ထဲမှာရှိနေတဲ့ဈေးသက်သာတဲ့တခြား Android ဖုန်းတွေနဲ့ရှင်းနိုင်မလားဆိုတာကတော့မေးစရာတစ်ခုဖြစ်တယ်လို့ CNET နည်းပညာ website အကြီးနဲ့ editor Luke Westerway ကထောက်ပြပါတယ
် Samsung's new phone is really really powerful and really exciting but it is
Samsung ရဲ့ဖုန်းတွေရဲ့အစွမ်းတွေကတော်တော်လေးကောင်းပါတယ်ဒါပေမဲ့ Huawei လိုမျိုးတခြားဖုန်းထုတ်တဲ့ကုမ္ပဏီတွေကအင်မတန်မှအစွမ်းထက်တဲ့ဖုန်းတွေကိုဈေးနှုန်းနည်းနည်းလေးနဲ့ပဲရောင်းနေတာကိုလည်းတွေ့နေရပါတယ်တဲ့အခု Note 7ကိုဘယ်ဈေးနဲ့ရောင်းမှလဲဆိုတာမသိရသေးပေမဲ့ဖုန်းထဲမှာပါတဲ့ပစ္စည်းတွေကိုကြည့်ရတာတော့ဈေးတော့သေးမယ်မထင်ပါဘူးတဲ့ဈေးအများကြီးပို့ပြီးတော့တက်တက်တာတာနဲ့အစွမ်းထက်တဲ့ Android smartphone တွေဝယ်လို့ရနေတဲ့အချိန်မှာဈေးကြီးပေးရတဲ့ဖုန်းမျိုးကိုဝယ်မလားဆိုတာကလည်းမေးခွန်းထုတ်เสียဖြစ်လာပါတယ်လို့သူကပြောနေတာပါလူကြိုက်သိပ်များတဲ့ Galaxy S7 နဲ့ S7 Edge ဖုန်းတွေကြောင့်မဟုတ်လို့2016ဒုတိယ3လပတ်မှာ Samsung ကုမ္ပဏီအတွက်နှစ်နှစ်အတွင်းအမျက်အများဆုံးရရှိခဲ့ပါတယ်။အခုလည်းပြိုင်ဘက် Apple ကုမ္ပဏီထက်ကိုလက်ဦးမှုယူပြီးတော့မှ Galaxy Note 7ကို iPhone အသစ်ထွက်မလာခင်လပိုင်းကြိုပြီးတော့အရင်ရောင်းမှဖြစ်ပါတယ်။ဒါကြောင့်ဒီဖုန်းအသစ်ကနေပြီးတော့အရောင်းအချိန်ဆက်ပြီးတော့တက်နေဖို့အတွက် Samsung ကုမ္ပဏီဘက်ကတော့မျှော်လင့်နေပါတယ်ရှင်။
မဆူမြမွန်ရဲ့ blogger ရေပြသမြအစီအစဉ်မှာဒီအစီအစဉ်ကိုအခုလိုအပတ်စဉ်တင်လာနေညတိုင်းထုတ်လင်းပေးနေတာပါခင်ဗျာအခုတော့ကဘာတလွားကအနုပညာရှင်တွေရဲ့သတင်းတူတူထော်ရာတွေကိုစူးစီးတင်ဆက်ပေးနေတဲ့မအေးသနာချော်ရဲ့တတ်တန့်အောင်သတင်းလွှာအစီအစဉ်အလှည့်ပါနားဆင်ကြည့်ပါခင်ဗျာ
မင်္ဂလာပါရှင်အလုံးစိနဲ့ပြောရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းတော်မှာတော့ Rio 2016 Olympics အားကစားပွဲတော်အတွက်သူတို့ရဲ့အားကစားမောင်းမယ်တွေကိုတည်ချအားပေးနေတဲ့ဗြိတိန်တော်ဝင်မိသားစု American သမ္မတ Obama ရဲ့မွေးနေ့အတွက်တချို့တွေကဘလို့လက်ဆောင်ပေးပါလဲဒီလိုမျိုးကဘာတလားကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝန်းကသတင်းတူတူထွားတာတွေကိုပြောပြပေးသွားမှာပ
London 2012 saw this country come alive with a passion for sport. It saw people of all ages and from all walks of life join together to support Team GB.
Brazil နိုင်ငံမှာကျင်းပ2016 Olympic အားကစားပြိုင်ပွဲတွေကတော့ဩဂုတ်လ5ရက်နေ့မှာပဲစတင်ကျင်းပပါပြီနော်။ဒီမှာဗြိတိန်နိုင်ငံရဲ့တော်ဝင်မိသားစုတွေက Cambridge မြို့သားနဲ့မြို့သားကတော့ပြီးတော့သူ့ရဲ့ညီတော်မင်းသား Harry တို့ Olympic ပွဲတော်မှာပါဝင်ရှင်ပြိုင်ကြမဲ့ Team GB ဗြိတိန်နိုင်ငံအားကစားအသင်းကိုအားပေးနေကြတဲ့ video Olympic ပွဲတော်မှာစတင်ခဲ့တဲ့ဩဂုတ်လ4ရက်နေ့ကပဲထွက်လာပါတယ်။ဗီဒီယိုထဲမှာတော့ Cambridge မြို့သားမင်းသား William က2012ခုနှစ်မှာလန်ဒန်မြို့တော်မှာကျင်းပခဲ့တဲ့ Olympic ပွဲတော်ကိုပြန်ပြောင်းကြည့်နေတဲ့2012လန်ဒန်ကဒုနိုင်ငံအားကစားနဲ့ဘလောက်တက်ဝင်ခဲ့တယ်ဆိုတာတွေ့ခဲ့ရတယ်။အရွယ်ဆုံးအလွန်အသီးသီးကဒုနိုင်ငံသားတွေ Team GB ကိုတပေါင်းတစ်စီးတည်းအားပေးခဲ့ကြတယ်လို့ပြောပါရစေ။ Cambridge မြို့သားကတော့ကိတ်ကတော့အားလုံးရဲ့ရှင်ပြိုင်မှုတွေကိုအရန်အားပေးခြင်းမျိုးမဆောင်နိုင်တော့ဘူး။အားလုံးကံကောင်းကြပါစေလို့ဆုတောင်းပေးထားပါရစေ။ဒီဗီဒီယိုအစုံမှာတော့မင်းသား Harry ကအကောင်းဆုံးရေဆောင်ခြင်းပေးနိုင်ပါစေလို့ဆုတောင်းပေးထားပါတယ်။ Rio 2016 Olympic ပွဲတော်ကိုဩဂုတ်လ5ရက်နေ့မှာစတင်ပြီးတော့27ရက်နေ့ထိကျင်းပတော့မှာဖြစ်ပါလိမ့်ရှင်။ရုရှားနိုင်ငံကမျိုးချစ်ဝါဒီအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Art Zona အဖွဲ့ဟာမော်စကိုမြို့တော်က American တန်ရုံရှိမှာအမှုပညာဖန်တီးမှုတစ်ခုလုပ်ပြီးတော့ American သမ္မတ Barack Obama ကိုသူ့ရဲ့မွေးနေ့ဩဂုတ်လ4ရက်နေ့ကြာသပတေးနေ့မှာတက်ရောက်လောင်းပြောင်းခဲ့ပါတယ်။အဲ့အဖွဲ့အမှုပညာရှင်တွေကရုပ်မြင်သံကြားဆက်တွေချပြီးတော့အဲ့ဒီမှာသမ္မတအိုဘားမားသူ့ရဲ့ရှင်းတတာသမ္မတတက်တန်အတွင်းပေးခဲ့တဲ့ကတိကဝတ်တွေကိုပြထားပါတယ်။သူတို့ပြထားတဲ့အထက်မှာတော့အာဖဂန်နစ္စတန်နိုင်ငံကနေပြီးတော့အမေရိကန်တပ်တွေပြန်ရုပ်သိမ်းမဲ့ကိစ္စ၊ရုရှားနဲ့ဆက်ဆံရေးပြန်လည်တည်ဆောက်မဲ့ကိစ္စ၊ကျူးဘားကအငင်းပွားပွဲ၊ဂွါတာနာမိုပင်လယ်အော်အချင်းစကန်ပိတ်တဲ့ကိစ္စတွေပါဝင်ပါတယ်။ဒီပွဲကိုစီစဉ်တဲ့ Sage Metro Skin က
ဒီစပရာလီဇ်ဒီစ်ချပ်ဝဒင်းရာဇဒီနီဂစပဒီနာအဘမ်ပဒဝစ်တီအီတော့ကီယိုပရာဗလီနီအာအီပိုအီတော့ဂမ်မီဗီဒီမ်ချတော့ဖစီ
တူရဲ့ဂရီရီကအပြောသက်သက်ပဲဆိုတာကျွန်တော်တို့တွေ့ခဲ့ရပါတယ်လို့ပြောပါတယ်သမ္မတအိုဘားမားကဩဂုတ်လ4ရက်ကြာသပတေးနေ့မှာအသက်55နှစ်ပြည့်သွားတာဖြစ်ပါတယ်ရှင်fashion လောကကသတင်းတွေထဲမှာတော့ Kevin Klein INC က Belgian designer Ralph Simons ကိုသူတို့ CK ဒီဇိုင်းရဲ့ဖန်တီးမှုအရာရှိချုပ်ဖြစ်နေခန့်အပ်လိုက်ပါတယ်။သူ့ရဲ့ရိုးရှင်းတဲ့ဒီဇိုင်းတွေနဲ့နာမည်ကျော်တဲ့ Ralph Simons ဟာ Christian Dior fashion design မှာဖန်တီးမှု director လုပ်ခဲ့သူပါ။အ အခုသူက Kevin Klein ရဲ့ဒီဇိုင်းပိုင်းရောတစ်ကမ္ဘာလုံးအတွက်ဈေးကွက်ကိစ္စရောဆက်သွယ်ရေးနဲ့အမြင်အရုံဖန်တီးမှုလုပ်ငန်းပိုင်းတွေကအကြီးအကျယ်ကင်တွေမှာဖြစ်ပါတယ်အခုဒီဒီဇိုင်းအတွက်သူ့ရဲ့ပထမဦးဆုံးဖန်တီးမှုလက်ရာတွေကိုတော့2019 Sound of Fashion Show တွေမှာတွေ့ရပါလိမ့်မယ် Kevin Klein Collections တွေရဲ့ဒီဇိုင်နာတွေဖြစ်ကြတဲ့ Francisco Costa နဲ့အီတလီဇူကယ်လီတို့အလုပ်ထွက်တော့မယ်လို့အေဗီလာတို့ကကြေညာခဲ့ပြီးတဲ့နောက် Kevin Klein ကအခုလိုမျိုးဒီဇိုင်နာ Ralph Simons ကိုငှားရမ်းလိုက်တာကိုကြည့်မယ်ဆိုရင် Kevin Klein ကုန်တစိတ်တွေကိုလူတူတွေရဲ့ဖန်တီးစီမံမှုအောက်မှာတစုတစည်းတဲ့ထားတော့မယ်ပုံပေါ်ပါတယ် Kevin Klein အမှတ်တစိတ်ကိုပိုင်တဲ့ PVH Corporation ကတခြားတစိတ်တွေဖြစ်တဲ့ Tommy Hilfiger, Van Heusen နဲ့ Izod တစိတ်တို့ကိုလည်းပိုင်ဆိုင်ပါရရှင် I hit a wall.I never felt so low, so low, like a waterfall. My tears dropped to the floor, the floor. They left a swimming pool, assaulted crimes, crimes. Oh, what could I do to change your mind? Nothing. I'm bracing for the pain.ကြောက်ခင်မရုံတင်မဲ့ Star Trek ရုပ်ရှင်ရဲ့ဇာဝင်တီးအဖြစ်နဲ့ပါဝင်တဲ့ Rihanna တီဆိုတဲ့ Sledgehammer တခြင်းတစ်ခုပြီးခဲ့တဲ့ကြာသပတေးနေ့ဇူလိုင်လ9ရက်နေ့ကစပြီးတော့ American ပြောင်းစုက IMAX ရုပ်ရှင်ရုံတွေမှာပြသပါတယ်။ဘာဘီရိုကျွန်းသူ Rihanna တီဆိုတဲ့ Sledgehammer တခြင်းကိုဇွန်လ29ရက်နေ့မှာစတင်ဖြန့်ချိပြီးတော့ Idris Elba, Chris Pine နဲ့ Zoe Saldana တို့ပါဝင်တရုတ်ဆောင်ထားတဲ့ Star Trek Beyond ရုပ်ရှင်စကားတင်မှာအဓိကဇာဝင်တီးအဖြစ်နဲ့သုံးထားတာပါ။ဒီတဲ့ချင်းဗီဒီယိုဟာ IMAX ရုပ်လုံးကြွကင်မရာတွေတုံးပြီးတော့အစအဆုံးရိုက်ကူးထားတဲ့ပထမအဆုံးတချင်းဗီဒီယိုဖြစ်တယ်လို့ပါရမောက်ရုပ်ရှင်ထုတ်လို့ရေးကသူ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီတချင်းကို Shia Fala, Robin Fenty နဲ့ Jesse Shaken တို့ပူးရဲပြီးတော့ရေးသားခဲ့တာပါ။ Star Trek Beyond ရုပ်ရှင်ကားကိုတော့ဇူလိုင်လ29ရက်နေ့မှာစပြီးတော့ရုံတင်ပြသမှာဖြစ်ပါတယ်ရှင်။I can't survive a life that's without you, that's without you, yeah. And I will rise up from the ashes now, oh, the sparrow flies with just the crumbs of loving still, yeah. I was bracing for the pain and then I let it go. တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yeah. I'll have my own
yeah.တက်တာရအောင်တရင်လာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရခင်ဗျာအခုတော့တည်ယုံကြည်အစီအစဉ်ကိုအလှပေးပါရစေဂရုတပတ်အစီအစဉ်မှာတော့ Fulbright ပညာသင်ဆုနဲ့အင်္ဂလိပ်စာပညာသင်ကြားရေးမဟာဘွဲ့ယူခဲ့တဲ့ Matt Zumpiu ချစ်စောရဲ့ယုံကြည်ရကိုနားဆင်ရပါမယ် Matt Mobiu ကအစီအစဉ်ပေးထားပါရခင်ဗျာ
အတွေ့အကြုံရသူရှင်တဲ့အားဘဝမှာပေါ့နော်ဒီစားကိုကြိုးစားခဲ့ရတဲ့အတွေ့အကြုံအများကြီးရှိတယ်။ဒီမှာပညာသင်ဆုလျှောက်ရှင်လာတဲ့ဖြစ်ဖြစ်ကိုတက်ချင်တဲ့ကိုတက်ချင်တဲ့တင်နန်းတို့ဟိုဘာလို့တက်ချင်တာလဲဖြစ်ဖြစ်ကိုအကောင်းဆုံးကိုအရွေးခံရဖို့ကိုလိုချင်တာရဖို့အတွက်အမြဲတမ်းကြိုးစားခဲ့ရတဲ့အချိန်အများကြီးရှိခဲ့ပေါ့နော်။အဲ့ဒီကြိုးစားတဲ့အချိန်မှာဒီမှာလင်ချီထားတော့ကိုကအကောင်းဆုံးလုပ်ရမယ်။အမှကိုလိုချင်တဲ့လေရှင်မင်းတင်ပန်းလိုက်ရောက်ပါလေ။အမေမယုံကြည်ရတာဒီလိုကြိုးစားတဲ့ခါမှာဟိုသူများတွေနဲ့သူများတွေထက်ဘယ်လိုမျိုးထူးထွန်ပြီးတော့ဘယ်လိုမျိုးဟိုကိုလိုချင်တဲ့တန်းတာကိုရောက်ဖို့ရှင်မြမယုံကြည်ထားတဲ့အချက်တွေမှာအဲချက်လေးရှိရပါတော့။အဲဒါလေးကိုပြန်ပြီးတော့မျှဝေချင်တာ။အဲဒီမှာချက်ကတော့အဲ့လိုမျိုးမြမကိုဘာပဲလုပ်ပေါ့နော်။အကောင်းဆုံးလုပ်တယ်ကိုအတက်နိုင်ဆုံးအကောင်းဆုံးစားရင်မအချင်းနေဆိုလို့ရှိရင်လေဒီအလုပ်တစ်ခုရဲ့မှာဆိုင်းမတ် စိတ်ကိုနှစ်ထားပြီးတော့လုပ်တယ်။ပြီးရင်ဟိုနောက်တစ်ခါကျတော့ညီမဂျူနစ်ဖြစ်တဲ့ဟာပေါ့နော်။ဥမာတရားရည်နဲ့မြူရက်အချက်လေးတွေပေါ့နော်။အဲ့လိုမျိုးကိုကိုမှခုအရေးကြံပါရေးပိုင်ဆိုင်ထားလေ။အဲ့လိုမျိုးလေးစဉ်းစားရပေါ့။ဥမာအလုပ်တစ်ခုဟိုတင်တဲ့တစ်ခုပဲဒီရှောက်လာscholarship ဒီအပြင်ရတဲ့ဆက်ရှာတဲ့ခါမှာလေရှောက်တဲ့ပုံစံလေးမှာပဲအတူတူပဲဆိုရင်တော့မှကိုကကိုယ့်ရဲ့အရေးကြီးနေပါရေးရှိထားလေဒီကိုရှောက်ရှင်နဲ့တင်နေမှာပေါ့နော်ကိုကဘယ်လိုအောင်မြင်မှုရထားလေဒီလိုမျိုး unique ပေါ့နော်ပြည်နဲ့မတူတဲ့အချက်လေးပဲဖြစ်အောင်လို့ပေါ့နော်ကိုဘဝမှာအလင်းအားဖြည့်ထားတာပေါ့ကိုကအမှစူးစမ်းထားရဲ့အဲ့ဒီဟာလေးကိုညီမအမြင်စဉ်းစားရဲ့ဒီနောက်ဆုံးဘယ်လိုလုပ်လို့ပေါ့နော်ကိုကအမြင်ဟိုစိတ်ကူးလေးညာမြင်စမ်းကစ်စိတ်ကူးလေးနဲ့ဖြစ်အောင်အမြင်စူးစမ်းရဲ့ပြည်နဲ့မတူအောင်ပေါ့နော်အမှ creative ဖြစ်တဲ့ပုံစံပေါ့အမဆိုလို့ရှိရင်ညီမ project ဒီ assignment တွေလုပ်ရဆိုလို့ရှိရင်လေကိုကအကောင်းဆုံးလုပ်တဲ့အပြင်ကိုဒါလေးကိုဘယ်လိုထက်ပြီးတော့မတူတဲ့ပုံစံနဲ့လုပ်ရမယ်ဆိုတဲ့ဟာကိုညီမကအဲဒါလေးအများကြီးထက်ပြီးတော့လေ့လာရတယ်။အဲနောက်ပြီးတော့နည်းနည်းတွေ့ပြီးတော့လေရှာပြီးတော့မှကိုကဘယ်လိုမျိုးလေးဆက်ဆံကြကြလေးဖြစ်အောင်လုပ်မယ်ဆိုပြီးတော့အကောင်းဆုံးဖြစ်အောင်လုပ်နောက်တစ်ခါကျတော့ညီမကဘေးအရာဘယ်လိုလုပ်ပေါ့နော်ဒီကိုလုပ်တဲ့အရာအဓိကပန်းတိုင်ပေါ့ကိုလူချင်းတဲ့ပန်းတိုင်ကိုစိတ်ထဲမှာအမြဲတမ်းဒီဇိုင်းနဲ့မန်နေချမှတ်ထားတယ်။တင်တဲ့လေကြောက်ကြောက်ကြာကြီးတက်နေရေပညာသင်ပြီးရှောက်ပြီးတော့ဟောဥမာရှောက်နေတဲ့ကာလတွေမှာလေငါဒီကိုကဒီစီကိုလူချင်းတဲ့စိတ်ပေါ့နော်ကိုလူချင်းတဲ့ပညာကြီးပန်းတိုင်ကိုအမြဲတမ်းချမှတ်ထားပြီးတော့အဲ့ဒီဟာအတိုင်းနဲ့လုပ်တယ်ဒီနောက်ဆုံးချက်ကတော့ညီမအမြဲတမ်းကိုယ့်ရဲ့စိတ်အားထက်သန်မှုကိုအရင်ယုံကြည်ရယ်။မကိုတကယ်လို့ဒီတစ်ခုလိုချင်ဘူးလို့ရှင်အဲ့ကိုယ့်ရဲ့စိတ်ကွာအရင်ကျင်းလို့ရှိရင်ကိုဒီဟာကိုရမယ်ဆိုရင်ဟာညီမအရင်ယုံကြည်ရယ်။အဲ့တော့ကိုကတစ်ခုခုရကျင်လို့ရှိရင်ညီမဟိုရဖို့အတွက်ကိုကအမြဲတိုးလဲကြိုးစားရယ်။ဆွဲရှိဖို့တွေရောသိခံဖို့တွေရောပေါ့နော်အများကြီးလိုတာပေါ့။ဒါပေမဲ့အထူးကြတော့ကိုလိုချင်တဲ့အဲ့ဒီဟာလေးကိုလည်းမရခဲ့လို့ရှိရင်ညီမဘုရားမှာလည်းအုံမျိုးအရှုံးကြီးရှိခဲ့ပါတယ်။ဒါပေမဲ့အဲ့လိုမျိုးစိတ်ထဲကြမ်းမတော့ပါတော့နော်။ဟိုအဲ့ဒီဟာကိုစိတ်ထဲမှာနည်းနည်းခုနလေးအစမ်းစိတ်ကြမ်းအားနဲ့ဒီဟာကိုရကျင်တယ်ဆိုတဲ့ဟာလေးမပြောက်ပြတ်သွားအောင်ပေါ့ဟင်းတင်းပြီးတော့ကြိုးစားကြအောင်နော်အဲဆိုလို့ရှိရင်ကိုလိုချင်တဲ့ဒီမဲ့ချက်တန်းနဲ့ညီချောက်ပါပါ။ညီမယုံကြည်ရတာဒါလေးပါပဲ။ကျေးဇူးတင်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။အခုတော့ဒီကျွန်တော်တို့အစီအစဉ်တွေမှာကြားခင်ပြီးဆုံးတော့မှာမို့အကြံတွေသေးတဲ့အချိန်မှာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကတလဲကြီးညာပေးရမှာခင်ဗျာ။
ပါကစ္စတန်နိုင်ငံနောက်တော်မှာရှိတဲ့ကွတာမြို့ရဲ့စစ်ရုံးဝင်အတွင်ပြင်းထန်တဲ့ဘုံတလုံးဒီကနေ့ပောက်ကွဲရာကရှင်းနေအများစုပါဝင်အနည်းဆုံးလူပေါင်း60ကျော်သေဆုံးပြီး160ကျော်ဒဏ်ရာရကြောင်းမြင်းမြင့်တွေ့သူတွေနဲ့ရဲတပ်ဖွဲ့ကပြောပါရယ်ဒဏ်ရာသူတွေနဲ့20ကျော်လောက်ကစိုးရိမ်ရတဲ့အခြေအနေမှာရှိနေကြကြောင်းသေဆုံးသူအရေအတွက်ပုံများလာနိုင်တယ်လို့လည်းစစ်ရုံးတာဝန်ရှိသူတွေကပြောပါရယ်စီးရီးယားနိုင်ငံမြောက်ပိုင်းအလပ်ပုံမြို့မှာသတင်းပတ်နဲ့ချီပြီးစိုးရတက်တွေကဝန်းရံပိတ်ဆို့ထားတာတွေကိုချိုးပေါက်နိုင်ပြီလို့သဘုံတွေဘက်ကပြောဆိုနေတာမှန်မှန်မူးလို့စစ်တပ်ကညင်းဆိုလိုက်ပါတယ်အစိုးရတက်တွေရဲ့ပိတ်ဆို့မှုကိုသဘုံတွေကချိုးပေါက်နိုင်ကြောင်းပြောဆိုချက်ကိုအစိုးရပိုင်းဆန္ဒသတင်းဌာနကဒီကနေ့တင်းတင်းလာနေမှာပဲခြေပါခဲ့တာပါ Republican Party တမန်တော် Donald Trump ဟာအကောင့်တုတ်တွေရှာချရေးစီးပွားရေးလုပ်ငန်းတွေပေါ်အစိုးရကထိန်းချုပ်မှုတွေရောပါရေးလူလက်တန်းစားအလုပ်သမားတွေအတွက်အခွင့်အလမ်းတွေဖန်တီးစတဲ့သူ့ရဲ့စီးပွားရေးဆိုင်ရာမူဝါဒတွေကိုမီရှိဂန်ပြည်နယ်ဒီထရိုက်မြို့ကတင်းလာနေစီးရုံးခီးစဉ်တွင်ပြောဆိုသွားပါတယ်။ပြည်ပဒီမိုကရက်တစ်ပါတီတမန်တော်ဟီလိုင်ကင်နန်ကတော့ဖလော်ရီဒါပြည်နယ်မှာဒီကနေ့ပဲစီးရုံးခီးစဉ်ကိုထွက်ခဲ့ပါတယ်။ဘရာဇီးနိုင်ငံရီယိုဒီဂျနီရိုမြို့မှာကျင်းပနေတဲ့အိုလံပစ်အားကစားပြိုင်ပွဲဒီကနေ့တင်းတင်းလာနေတဲ့ဒီပြိုင်ပွဲတွေမှာတော့အမေရိကန်ပြည်ထောင်စုကရွှေစိတ်3ခု၊ငွေစိတ်5ခု၊ကြေးစိတ်4ခုနဲ့စုစိတ်အများဆုံးရထားပြီးထိတ်ဆုံးနေရာမှာရှိနေပါတယ်။သူနောက်မှာတော့တရုတ်နိုင်ငံကရွှေ3၊ငွေ1၊ကြေး3နဲ့စုစိတ်ဒုတိယအများဆုံးရထားပြီးတော့အော်စတြေးလျနိုင်ငံကတော့ရွှေ3၊ကြေး3နဲ့တတိယအများဆုံးနေရာမှာရရှိနေတာဖြစ်ပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကိုအောင်လင်းကကြီးညာပေးခဲ့တာပါခင်ဗျာဒီကနေ့ညအစီအစဉ်ထုတ်လို့ရေးမှုကတော့ကိုရဲနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဘီလ်ပါပါဖြစ်ပါတယ်ကျွန်တော်ကတော့အောင်ပါဒီညအစီအစဉ်မူအဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာပါအခုထုတ်လင်းပေးတဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းမှာပဲည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးတော့ထုတ်လင်းပေးမှာဖြစ်ပါတယ်ခင်ဗျာသောတာရှင်တွေအားလုံးပျော်ရှင်စရာညချမ်းဖြစ်ပါစေခင်ဗျာ VOE ကိုနားဆင်ခဲ့တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.